Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ကနေ2022ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ3925 32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျမတို့ရဲ့ radio ထုတ်လွှင့်ချက်တွေကို VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာကနေရုပ်သံကပါတပြိုင်တည်းရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျမစုမမ
။အနည်းခတ်သိမ်းခင်းကျင်းကြပါစေဗျာ။ကျွန်တော်တမောင်သားမ။ဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေ။ Belarus တိုင်ငံကိုပူတင်မသွားမီတနင်္လာနေ့အယုံမတက်မီမှာ drone အမြောက်များနဲ့ Russia က Ukraine မြို့တော် Kyiv ကိုတိုက်ခိုက်ခဲ့ပါတယ်။စစ်စုနှစ်ပေါင်းများစွာတရှိလာခဲ့တဲ့သဘောပတ်ဝန်းကျင်နဲ့ကမ္ဘာရှားပါတရိတ်ဆန်တွေနဲ့ဂေဟာစနစ်ထိခိုက်ပျက်စီးခဲ့တာတွေပြန်ကောင်းစေမဲ့သမိုင်းဝင်ဆုံးဖြတ်ချက်ကိုကုလသမဂ္ဂသက်ရှိမျိုးစိတ်များဆက်ရညီလာခံတက်နေကြတဲ့နိုင်ငံကကိုယ်စားလှယ်တွေကအတည်ပြုလိုက်ကြပါတယ်။သူစမ်းသပ်ပြုလုပ်ခဲ့တာဟာပထမဆုံးထောင်လန်းရေးဂျူဒူအတွက်နောက်ဆုံးအစ်စ်ရေးပါတဲ့စမ်းသပ်ချက်တရကိုစမ်းသပ်ပြုလုပ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမဆုမွန်နဲ့ပဲတင်ပြပေးကြပါပါ။
ဟုတ်ကဲ့ပါရှင်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်တောင်ပိုင်းခိုပုံးမြို့နယ်ထဲမှာ PDF တွေရဲ့တနက်အလက်900နီးပါးဖမ်းဆီးရမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အဲ့ဒီလက်နက်တွေကဘယ်အဖွဲ့တွေရဲ့လက်နက်တွေဖြစ်နိုင်ခြေရှိပါသလဲ
။အဖွဲ့တော်ရှိတဲ့နေရာဖြစ်တယ်ပေါ့။အဲ့တော့ဘယ်သူလက်နက်လဲဆိုတော့ဟိုပြောဖို့တော့ခက်တယ်နော်။ဥမာဒါမဲ့ Type 81ဆိုတော့ဒီတရုတ်နယ်စပ်ထုတ်တို့တရုတ်ထုတ်တို့ဒါမျိုးတွေရှိတာပေါ့နော်။
ရှမ်းပြည်နယ်အရေးလေးလာသုံးသက်နေတဲ့ဆိုင်းထွန်းအောင်လွင်မှာရှင်ဒီသတင်းအပြည့်စုံမကြခင်နားဆင်ရပါမယ်။နောက်ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာတော့ရက်ကြီးအုပ်ချုပ်ရေးမှုအယောက်20လောက်နှုတ်ထွက်ပါတယ်။ချင်းပြည်နယ်ကံပတ်လက်ကဆေးပြေဒုက္ခသည်တွေကတော့ခရစ်စမတ်အကြိုစိတ်ခွန်အားပေးဖို့ဆူတောင်းပွဲတွေလုပ်ဖို့စီစဉ်နေကြပါတယ်။မြမရွှေပြောင်းလူသမားအများစုရှိတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မှာတော့အပြည်ပြည်ဆိုင်ရာအလုသမားနေကျင်းပါပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုရင်းဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းနဲ့အတူတင်ပြပေးပါမယ်ရှင
်။ Belarus နိုင်ငံကိုပူတင်မသွားမီတနင်္လာနေ့အယုံမတက်မီမှာ drone အမြောက်များနဲ့ Russia က Ukraine မြို့တော် Kyiv ကိုတိုက်ခိုက်ပါတယ်။ Russia ကသူ့ဘာသာပေါက်ကွဲသွားတဲ့ drone 23စင်းနဲ့တိုက်ခိုက်ခဲ့ပြီး Ukraine တပ်တွေက18စင်းကိုပစ်ချခဲ့တယ်လို့ Kyiv မြို့တာဝန်ရှိသူတွေက Instagram မှာပြောထားပါတယ်။ Russia သမ္မတပူတင်ဟာတနင်္လာနေ့မှာ Belarus နိုင်ငံကိုသွားရောက်ပြီးသမ္မတAlexander Lukashenko နဲ့ဆွေးနွေးဖို့မူလကစီစဉ်ထားပါတယ်။ Belarus နိုင်ငံဟာသူ့နယ်မြေကို Russia တပ်တွေအသုံးပြုခွင့်ပေးထားတဲ့နိုင်ငံဖြစ်ပြီး Russia ရဲ့ကာကွယ်ရေးမဟာမိတ်နိုင်ငံတစ်ခုလည်းဖြစ်ပါတယ်။လေကြောင်းရာကာကွယ်ရေးဟာ Ukraine ရဲ့တသမတ်ထက်ထားရှိတဲ့ဦးစားပေးအစီအစဉ်ဖြစ်တယ်လို့တင်းငွေတွေနေလုံးက Ukraine သမ္မတ Zelensky ကသူ့ရဲ့ညစဉ်ဗီဒီယိုမိန့်ခွန်းမှာပြောခဲ့ပါသေးတယ်။ဒီလိုတိုက်ခိုက်တာကိုကာကွယ်ဖို့ဆိုရင်လေကြောင်းရာကာကွယ်ရေးစနစ်ကိုယူကရိန်းရဲ့နေရာတိုင်းမှာတိုးမြင့်ချထားဖို့ပဲဖြစ်တယ်လို့အမေရိကန်နိုင်ငံယူကရိန်းတန်မတ်ကြီးအောက်ဆနာမာကာရိုဗာက ABC ရုပ်မြင်သံကြားနဲ့တနင်္ဂနွေနေ့ကအင်တာဗျူးမှာပြောပါတယ်။ Patriot ဒုံးကြီးလေကြောင်းကာကွယ်ရေးဘက်ထရီတွေကိုယူကရိန်းကိုအမေရိကန်ကပို့ပေးဖို့အစီအစဉ်ရှိပေမဲ့တရားဝင်တော့မကြေညာသေးပါဘူး။အဒီလိုပေးဖို့မယ်ဆိုရင်ပဋိကတ်ထဲမှာအမေရိကန်ပါနေတာကိုတိုးမြင့်လိုက်တာဖြစ်ပြီးရန်စတာဖြစ်လိမ့်မယ်လို့ရုရှားကတော့ပြောထားပါတယ
်ဆယ်စုနှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့တဘာဝပတ်ဝန်းကျင်နဲ့ကမ္ဘာရှားပါတိရိစ္ဆာန်တွေနဲ့ဂေဟာစနစ်ထိခိုက်ပျက်စီးမှုတွေဖြစ်ပေါ်စေတာတွေကိုပြန်လည်ပြုပြင်ပြောင်းလဲပစ်နိုင်မယ့်သမိုင်းဝင်ဆုံးဖြတ်ချက်ကိုကုလသမဂ္ဂတက်ရှိမျိုးစိတ်များဆိုင်ရာညီလာခံကိုတက်ရောက်နေကြတဲ့နိုင်ငံတကာကိုယ်စားလှယ်တွေကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီသဘောတူညီချက်ကိုအတည်ပြုလိုက်ပြီးဖြစ်ကြောင်းကနေဒါနိုင်ငံမွန်ထရီယယ်မြို့မှာကျင်းပနေတဲ့ COP15 ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာညီလာခံဥက္ကဋ္ဌတရုတ်သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဟောင်ရန်ယူကမနေ့ညနှောင်းပိုင်းတုန်းကကြေညာလိုက်တာဖြစ်ပါတယ်။အဲ့လိုသူကြေညာလိုက်တဲ့အချိန်မှာတော့ညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကလက်ခုပ်တီးပြီးတော့တောင်းတဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကိုရန်မုံငွေ ကူညီထောက်ပံ့ရေးအချက်ပါသဘောတူညီချက်မှာထည့်သွင်းဖော်ပြပေးဖို့ကွန်ဂိုသမ္မတနိုင်ငံရဲ့တောင်းဆိုချက်ကိုမျက်ကွယ်ပြုပြီးညီလာခံဥက္ကဋ္ဌကသဘောတူညီချက်ကိုအတည်ပြုပေးလိုက်တာဖြစ်ပါတယ်။အပြန်အလှန်အကြိတ်အနဲ့ဆွေးနွေးညှိနှိုင်းကြပြီးတဲ့နောက်မှာတော့မြေဒုနဲ့ရေဒုအပါအဝင်လေဒုညီညွတ်မှုနောက်ဥရုယာတိဆိုးဝါးပြောင်းလဲမှုတွေကြောင့်ရှားပါတိရိစ္ဆာန်တွေမျိုးတုံးမဲ့အရေးကနေကာကွယ်ဖို့စတဲ့အချက်တွေပါဝင်တဲ့တရုတ်နိုင်ငံကနေဂျောင်းဝင်ညှိနှိုင်းပေးတဲ့ဒီသဘောတူညီချက်ကိုနိုင်ငံပေါင်း190ကကိုယ်စားလှယ်တွေကအတည်ပြုပေးလိုက်တာဖြစ်ပါတယ်။ဒီသဘောတူညီချက်အရတော့2030ခုနှစ်မှာကမ္ဘာကြီးရဲ့30ရာခိုင်နှုန်းကိုကာကွယ်ပေးနိုင်အောင်ဆောင်ရွက်သွားမှာဖြစ်ပါတယ်ရှင်
။သူစမ်းသပ်ပြစ်လွတ်ခဲ့တာဟာပထမဦးဆုံးထောက်လှမ်းရေးဂျူရူအတွက်နောက်ဆုံးအဆင့်အရေးပါတဲ့စမ်းသပ်ချက်တရက်ကိုစမ်းသပ်ပြစ်လွတ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။ဂျူရူရဲ့ဓာတ်ပုံနဲ့အချက်လက်ပေးပို့မှုမြေပြင်ကထိန်းချုပ်နိုင်မှုတွေကိုအကဲဖြတ်ဖို့အတွက်စမ်းသပ်ဂျူရူကိုတနင်္ဂနွေနေ့ကဒုံမြန်နဲ့စမ်းသပ်ပြစ်လွတ်ခဲ့တာဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာဖြစ်တဲ့ KCNA ကတနင်္လာနေ့မှာပြောလိုက်တာပါ။တောင်ကိုရီးယားနိုင်ငံရဲ့မြို့တော်ဆိုးမြို့နဲ့အင်ချုံမြို့တွေရဲ့အဖြူအမဲဓာတ်ပုံတွေကို KCNA ကထုတ်ပြန်လိုက်ပါတယ်။ဂျူရူဓာတ်ပုံအရေးသွေးကအထင်ကြီးစရာမရှိပေမဲ့မြောက်ကိုရီးယားကတိုးတက်အောင်လုပ်နိုင်ပါလိမ့်မယ်လို့ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ်။မြောက်ကိုရီးယားအာဏာဖွံ့ဖြိုးရေးဌာနအရာရှိတွေရဲ့ပြောဆိုချက်ကိုကိုးကားပြီးထောက်လှမ်းရေးသုံးဆက်သွယ်ရေးဂျူရူကိုအီဗီလာအတွင်းအပိသက်ပြင်ဆင်မယ်လို့လည်းသတင်းထုတ်ပြန်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကမကြခင်သူတီထွင်ခြင်းနဲ့လက်နက်စနစ်တွေထဲမှာစစ်ထောက်လှမ်းရေးသုံးဆက်သွယ်ရေးဂျူရူကိုပြီးခဲ့တဲ့နှစ်ကစည်ရင်ထက်သွင်းထားခဲ့ပါတယ်။ဒီမှန်းချက်အတွက်ရွေးပြီးတော့လဲဒီနှစ်စမ်းအတွင်းမဆိုင်တုံးကြီးစမ်းသပ်ပြစ်ခတ်မှုမျိုးစုံကိုလှုပ်ဆောင်ခဲ့တဲ့အကြောင်းပြောဆိုထားပါတယ
်။ဒီဇင်ဘာလ21ရက်နေ့ကနေပြီးတော့ဒီဇင်ဘာလ28ရက်နေ့အထိပြုတ်လောက်ကြမဲ့ရုရှားတရုတ်ရေတပ်လေ့ကျင့်ရေးအတွက်ရုရှားရေတပ်တင်မောတွေထွက်ခွာသွားပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။2012ခုနှစ်ကတည်းကနှစ်စဉ်လုပ်ခဲ့ကြတဲ့ပူးရဲရေတပ်စစ်ရေးလေ့ကျင့်မှုမှာအရှိတရုတ်ပင်လယ်ထဲကိုဒုံးကျည်နဲ့လက်နက်ကြီးတွေပစ်ခတ်တာပါဝင်မယ်လို့ရုရှားကပြောပါတယ်။အဓိကရည်ရွယ်ချက်ကရုရှားနဲ့တရုတ်ရေတပ်ပူးပေါင်းဆောင်ရွက်ရေးခိုင်မာအောင်လေ့ကျင့်တာပါ။အာရှပစိဖိတ်ဒေသအတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းမှုဖြစ်ပါတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကယူကရိန်းကိုဝင်ရောက်တိုက်ခတ်ပြီးတဲ့နောက်တရုတ်နဲ့နိုင်ငံရေးစီရေးစီးပွားရေးချိတ်ဆက်နိုင်မှုအတွက်ရုရှားကနီးလန်းတွေလိုက်ရှာနေတာပါအနောက်နိုင်ငံတွေဘက်ကမဟာမိတ်တွေကိုစန့်ကျင်တဲ့အခါမှာတော့တရုတ်ကောင်းဆောင်ရှီကျင်းဖင်ကိုအဓိကမဟာမိတ်အဖြစ်နဲ့ရုရှားကရှုမြင်ပါတယ်ယူကရိန်းကိုဝင်ရောက်မတိုက်ခတ်မီပါပဲရုရှားကတရုတ်နဲ့အကန့်အသတ်မဲ့မဟာဗျူဟာတွဲဖက်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့ယူကရိန်းကိုအခုလိုတိုက်ခိုက်တာကိုတော့တရုတ်ဘက်ကစိုးရိမ်မကင်းဖြစ်မိကြောင်းအဲ့ဒီလိုတိုက်ကြတဲ့ကပြောထားပါတယ်ရှင်
ဒီ American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာနေ့ညဘက်တရိန်တွေကိုဗီယိုရီကကြည်ညာနေပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ရဲ့လက်ချက်အမှုကိုဒီကနေ့တရားရုံးထုတ်စစ်ဆေးရမှာ NLD ဒုတိယသမ္မတဦးဟန်ရီဗန်တီယူလာရောက်ထွက်ဆိုစစ်ဆေးခံပါတယ်။ဒေါက်တာဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကဆွဆွဲထားတဲ့အာဂရီလိုက်စားမှုဆွဲချက်တွေဟာမှမကန်ပဲရဟရင်ကိုလိုအပ်ချက်အရဝယ်ယူပြီးလိုအပ်တဲ့နေရာတွေမှာပဲတုံးဆွဲခဲ့တာဖြစ်ပါတယ်လို့ဦးဟန်ရီဗန်တီယူကတရားရုံးမှာထွက်ဆိုပါတယ်။အာဂရီလိုက်စားမှု၅မှုအတွက်ဒေါအောင်ဆန်းစုကြည်ရောဦးဝင်းမြင့်တို့ပါကိုယ်တိုင်တရားရုံးမှာထွက်ဆိုခဲ့ပြီးတဲ့နောက်တရားခံပြတဲ့အနေနဲ့ဦးဟန်ရီဗန်ဒီယူကတရားရုံးမှာထွက်ဆိုအစစ်စစ်ခံတာပါဒီအမှုတွေမှာစစ်ကောင်စီဘက်ကဆွဆွဲထားသလိုလေရင်ငါးရောင်းဝယ်ယူရမှာနိုင်ငံတော်ဘဏ္ဍာငွေအလဲသုံးစားလုပ်တာသတ်မှတ်စည်းမျဉ်းပေါင်တွေကနေကျော်လွန်လုပ်ဆောင်တာတိုက်ပြည်အကျိုးစီးပွားပျက်စီးစေတာလေတွင်ဆုံးရှုံးမှုရှိတာတွေစတဲ့ဆွဆွဲချက်တွေကဘာတစ်ခုမှမမှန်မှန်မှုဆိုတာကိုဦးဟန်ရီဗန်တီယူကထွက်ဆိုသွားခဲ့တယ်လို့တရားရုံးနဲ့နိစ္စသူတွေကပြောပါတယ်ဒီအမှုအတွက်ဦးဟန်ရီဗန်တီယူဝင်ကြီးဦးမင်းသူပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနအငြိမ်းစားအရာရှိဦးကျော်မျိုး MS ကုမ္ပဏီကဦးရဲမင်းနဲ့ဦးလင်းထက်တို့၅ဦးတို့ဟာဒေါက်ဆန်းစုကြည်နဲ့ဦးဝင်းမင်းတို့ရဲ့သက်သေတွေအနေနဲ့ထွက်ဆိုကြမှာဖြစ်ပါတယ်ကိုဗစ်ကာလအသုံးပြုဖို့ရဟရင်၅ရာနာဝယ်ယူတာနဲ့ပြုပြင်တာတွေမှာအာဂရီလိုက်စားတယ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်နဲ့တပ်ပရဦးဝင်းမြင့်တို့ကိုအမှု၅မှုနဲ့ထတ်တိုးပြီးတရားစွဲဆိုထားတာပါ။အ အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပေါ်နိုင်ငံတော်ရှုဝဲအဟုတွေချိုးဖောက်မှုအပါအဝင်အမှုပေါင်း20နဲ့တရားစွဲခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်း1026နဲ့ချထားပါတယ်။ဒီကနေ့စစ်ဆေးတဲ့အာခရီလိုက်ရှာမှု5မှုကနောက်ဆုံးဆွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်
။ဩစတြေးလျနိုင်ငံသားရေးဝန်ကြီးဖန်နီဝေါန်ဟာမနေ့ဖြန်ဒီဇင်ဘာလ20ရက်နေ့မှာတော့တရုတ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဒါဟာ၄နှစ်အတွင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးတဦးအနေနဲ့ပထမဆုံးအကြိမ်သွားရောက်ခြင်းဖြစ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးပြေလည်လာနေတဲ့တရုတ်ကိုပြသနေတာလည်းဖြစ်ပါတယ်။ဩစတြေးလျတရုတ်တန်တမန်ဆက်ဆံရေးနှစ်90ပြည့်အထိမ်းအမှတ်ဖြစ်နေသွားရောက်ခဲ့တဲ့ဒီခီးစဉ်အတွင်းမှာတော့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဟာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့ဩစတြေးလျအစိုးရကသတင်းထုတ်ပြန်ပါတယ်။ဩစတြေးလျဟာတရုတ်နိုင်ငံနဲ့ပုံမှန်ဆက်ဆံမှုရှိရေးကိုလိုလားတာနဲ့အညီအမျိုးသားကြိုးစည်းပွားကိုရှေ့ရှုပြီးတော့တူညီတဲ့နေရာတွေမှာပူးပေါင်းဆောင်ရွက်ပြီးသဘောထားမတိုက်ဆိုင်တာတွေရှိရင်လည်းမရှိတာကိုထုတ်ဖော်ပြသမှာဖြစ်ကြောင်းဒီခီးစဉ်နဲ့ပတ်သက်လို့ထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။2018ခုနှစ်တုန်းကဩစတြေးလျနိုင်ငံသားရေးဝန်ကြီးတရုတ်နိုင်ငံကိုနောက်ဆုံးသွားရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကနေစလို့နှစ်နိုင်ငံဆက်ဆံရေးကတဖြည်းဖြည်းဆုတ်ယုတ်လာခဲ့တာပါ။နှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဆွေးနွေးညှိနှိုင်းမှုတွေအကောင်လာအောင်လှုပ်ဆောင်ပြီးပူပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်သွားနိုင်မှုမျှော်လင့်ကြောင်းတရုတ်ဆိုရဘက်ကလည်းပြောဆိုထားပါတယ်ရှင်
။ထိုင်းပြည်လည်ခွေမှာထိုင်းရေတပ်စစ်သင်္ဘောတစ်စင်းနင်းမြုပ်သွားတာကြောင့်တခြားသင်္ဘောနဲ့ရဟတ်ရင်တွေကူညီကယ်ဆယ်ရေးဆောင်ရွက်နေကြပါဗါတယ်။ထိုင်းရေတပ်ကတော့သင်္ဘောသား85ယောက်ကိုကယ်တင်လိုက်နိုင်ပြီး30ယောက်ကိုဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့ဆိုပါတယ်။ HTMS စုကိုထိုင်းလို့နာမည်ရပြီးပေါ်ပန်းညံစံတဲ့COVID စစ်သည်မောအမျိုးအစားဟာတင်းငွေနေညကလေပြင်းကြောင့်ပင်လယ်ရေတွေကုန်းပတ်ပေါ်တက်လာပြီးသင်းမောရဲ့မိဘစနစ်ဖြတ်တောက်ခံရပါတယ်။မျက်စိမိမိရတော့တော့ကြောင့်ပင်လယ်ရေသင်းမောဝမ်းပိုက်ထဲကိုဝင်သွားပြီးသင်းမောတိမ်ဆောင်နစ်မြုပ်သွားတာဖြစ်ပါတယ်။စစ်သည်မောဟာနစ်မြုပ်ချိန်မှာပရချက်ခီရီဆန် KI ဗန်ဆာဖန်ဒေတာထဲမှာရှိတဲ့စိတ်ကန်းကနေ32ကီလိုမီတာအကွာပင်လယ်ထဲမှာကျင်းလည်နေပါတယ်။တော်ဝင်ထိုင်းရေရက်ကFrigate မျိုးစားတင်မော30နဲ့ရဟတ်ယင်20ကယ်ဆယ်ရေးဆစ်လုပ်ခဲ့ပါတယ်။ထိုင်းနိုင်ငံရဲ့မြောက်ပိုင်းနဲ့လယ်ပိုင်းမှာနှစ်တစ်နှစ်ရဲ့အေးဆုံးရာသီဥတုကိုကြုံနေရချိန်တောင်ပိုင်းအစွန်မှာတော့မုန်တိုင်းတွေရေကြီးတာတွေနဲ့ကြုံနေရတာဖြစ်ပါတယ်
။ထိုင်းပြည်ရဲ့အကြီးဆုံးသမီးတော်တပါးဒီပြီးခဲ့တဲ့သတင်းပတ်တုန်းကသတိလစ်သွားပြီးတဲ့နောက်မှာတော့နှလုံးအဆုတ်နဲ့ကြောက်ကပ်အလုတ်လုံနိုင်မှုအထောက်အကူတွေပေးထားပြီးတော့အထူးကြက်မှတ်ကုသဆောင်မှကုသနေပါတယ်လို့ထိုင်းပြည်နန်းတော်ရဲ့သတင်းထုတ်ပြန်ချက်ကဆိုပါတယ်။မြို့တော်ဘန်ကောက်ရဲ့မြောက်ဖက်နခွန်ရချတ်စီမာမာစစ်ခွေးတွေလေ့ကျင့်မှုကိုကြည်နေတော့မှာဗုဒ္ဓဘူးနဲ့ညနေပိုင်းမှာမင်းသမီးဘာဆရာခေတရာဘာမဟီရောနေထိုင်မကောင်းဖြစ်ခဲ့တာပါထိုင်းနိုင်ငံမှာတော့မင်းသမီးကိုမင်းသမီးဘာလို့သိကြပါတယ်ဘယင်မဟာဝီဇီယာလောင်ကွန်းရဲ့ပထမကျင်းရတော်နဲ့ရရှိခဲ့တဲ့တူဦးဒီသောသမီးလည်းဖြစ်ပါတယ်သူဟာအသက်44နှစ်ရှိပါပြီသူမရဲ့အခြေအနေဟာအဆင့်တစ်ဆင့်မှာတည်ငြိမ်နေတယ်ဆိုပြီးနန်းတော်ကသတင်းထုတ်ပြန်ထားပေမဲ့တိတိကျကျအမရှင်းလင်းထားပါအောင်ရှင်2022ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ရှမ်းပြည်နယ်တောင်ပိုင်းဟိုဘုံမှာလက်နက်900လောက်ဖမ်းမိတယ်ဆိုပြီးစစ်ကောင်စီကသတင်းထုတ်ပြန်တဲ့အကြောင်းကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်တောင်ပိုင်းဟိုဘုံမြို့နယ်ထဲမှာ PDF တွေရဲ့တနက်အလက်900နီးပါးဖမ်းဆီးရမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်လက်တလောရှမ်းပြည်နယ်အတွင်းလက်နက်ဖမ်းဆီးရမိတဲ့သတင်းတွေကိုအခြေခံပြီးတော့ဒီလက်နက်တွေဟာ PDF အဖွဲ့တွေနောက်တရုတ်မြန်မာနယ်စပ်ဒေသအခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သုံးတရာဆက်ဆက်နိုင်ကြောင်းထောက်ပြလာမျိုးတွေတွေ့ရတယ်လို့ဒေသတွင်းလေ့လာသူတွေကသုံးသပ်ပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်ဒီကနေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာ PDF အဖွဲ့တွေတည်ဆောင်လာတဲ့ရာနဲ့ချီတဲ့လက်နက်တွေကိုရှမ်းပြည်နယ်တောင်ပိုင်းဟိုပိုးမြို့နယ်မိုင်းပြင်ကျေးရွာအုပ်စုအတွင်းမှာဒီလ18ရက်နေ့ကဖမ်းဆီးရမိကြောင်းဖော်ပြထားပါတယ်ဖန်စီရမိတဲ့လက်နက်တွေဟာ Type 81 အမျိုးအစားတနက်499လက် GA 498ခုနဲ့တခြားဆက်ဆက်ပစ္စည်းတွေပါဝင်ကြောင်းပင်လုံမြို့စနင်းကျွေးရဘက်ကနေရက်ဆောင်မြို့ပင်ဖြစ်ကျေးရဘက်ကိုဥတီမောင်းနေလာတဲ့ဒိုင်နာကားကိုမတင်ကားလို့တားဆီးစဉ်ထွက်ပြေးသွားပြီးနောက်ရပ်ထားတဲ့ကားပေါ်ကဖန်စီတင်စီရမိတာဖြစ်ကြောင်းဖော်ပြထားပါတယ်လက်နက်တွေဖမ်းမိတဲ့နေရာဟာပအိုးကိုပင်အုတ်ချုပ်ခွင့်ရဒေသတွင်းမှာဖြစ်ပါတယ်ပိုးပီတူစစ်အဖွဲ့ဖြစ်တဲ့ PNA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခွန်တန်းကျွယ်ကတော့လက်နက်တွေဖမ်းဆီးရမိတဲ့ဟိုပုံးမြို့နယ် မိုင်းပြင်းကျေးရွာဟာသူတို့ထိန်းချုပ်ထားတဲ့ဒေသမဟုတ်တဲ့အကြောင်းနဲ့ဖမ်းဆီးတဲ့လက်နက်တွေဟာကချင်သောမဟုတ်ဝါတပ်ဖွဲ့တွေကကင်ဆောင်တဲ့လက်နက်တွေနဲ့ဆင်တူကြောင်းပြောပြပါတယ
်အလက်ရှိမိုင်းပြင်းရွာတော့ကျွန်တော်မြင်နေတယ်မှာမဟုတ်ဘူးကြာအရင်ကအာဒီအက်နဲ့အခုဒီတော့ပိုင်းတော့ SSD နဲ့နေတာမဟုတ်ဘူးကျွန်တော်ကအခုတော့အခုတော့ကြိုးနေပါတော့ကျွန်တော်မြင်နေတယ်မှာမဟုတ်ပါဘူးကြာဒီလက်နဲ့တော့ကျွန်တော်တို့လည်းမသိဘူးကွာအဲ့ဒါတစ်ခါလက်နဲ့တဲ့ကချင်လက်နဲ့လို့ဝါလက်နဲ့နေလို့ပြူစားရတယ်တောင်းတော့စကြောင်းအောင်မိတယ်လို့ပြောတော့
ဟိုပုံးမြို့နယ်မြောက်ပိုင်းမိုင်းပြင်းကျေးရွာအုပ်စုဟာအရှိတ်ဘက်မှာလွိုင်းလင်းမြို့နယ်အနောက်ဘက်မှာရဆောင်မြို့နယ်နဲ့ဆက်ဆက်နေတဲ့ဒေသဖြစ်ပါတယ်ဒီနှစ်ဖေဖော်ဝါရီလကလွိုင်းလင်းမြို့နယ်ပင်လုံမြို့အနီးစနင်းတောင်ဒေသနဲ့ရဆောင်မြို့နယ်နောင်ဝိုးကြောက်ကူဒေသတွေဘက်မှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တပ်တွေအကြားတိုက်ပွဲပြင်းထန်ပြီးနောက်ပိုင်းမှာ SSPP တပ်တွေကထိန်းချုပ်ထားခဲ့တာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့စနင်းဖောင်းဆိုင်ဒေသမှာမူရစ်စေဝါနဲ့နေရေးစစ်ဆင်ဖို့အကြောင်းပြပြီးဒေသတွင်းက SSPP တပ်တွေဆုတ်ခွာပေးဖို့တောင်းဆိုထားတယ်လို့ SSPP အရာရှိတူကိုကိုကာပြီးရှမ်းတန်တော်စင်သတင်းမှာဖော်ပြထားပါတယ်ရှမ်းပြည်နယ်အရေးလစ်လာသုံးသပ်သူဆိုင်ထွန်းအောင်လွင်ကတော့ဒီဒေသမှာလက်နက်ကင်အဖွဲ့အတော်များများလှုပ်ရှားနေကြောင်းပြောပါတယ
်။စနေကထွက်လာတဲ့သူတွေဟာတွေ့တယ်။အဲ့ဒီနေရာတွေကဒီ RCSS ကိုမောင်းထုတ်ပြီး SSPP ကဝင်ယူထားတယ်။ဒါပေမဲ့ကြားထဲမှာတော့ဒီလိုစစ်တပ်တို့ PNO တို့လည်းရှိတဲ့နေရာတွေလည်းအများကြီးရှိတာပေါ့နော်။အချို့နေရာတွေမှာလည်းကျွန်တော်ကြားတာတော့ RCSS ကလည်းဝင်လာတယ်လို့ကြားတာပဲပေါ့နော်။အဲ့တော့အဖွဲ့တို့ရှိတဲ့နေရာဖြစ်တယ်ပေါ့။အဲ့တော့ဘယ်သူလက်နက်လဲဆိုတော့ဟိုပြောဖို့တော့ခက်တယ်နော်ဥမာဒါမှမဟုတ်သူ type 81ဆိုတော့ဒီတရုတ်နယ်စပ်ထုတ်တို့တရုတ်ထုတ်တို့ဒါမျိုးတွေရှိတာပေါ့နော
်ထူးခြားချက်အနေနဲ့ကတော့တရုတ်နယ်စပ်အခြေစပ်လက်နက်ကိုင်အဖွဲ့တွေနဲ့ PDF တွေအကြားဆက်ဆံမှုကိုစစ်ကောင်စီဘက်ကထောက်ပြလာတဲ့အခြေအနေကိုတွေ့ရကြောင်းသုံးသပ်ထားပါတယ
်ထူးခြားချက်ကတော့ဗျာဥမာတရုတ်နယ်စပ်အဖွဲ့တွေနဲ့ဒီလိုကိစ္စတွေအခုကခက်ဆိတ်ဆိတ်ဖြစ်နေတာပေါ့နော်ပထမတစ်ဖွဲ့ကတော့ TNL ပေါ့နောက်အဖွဲ့တွေကတော့သူအဖွဲ့နာမည်တော့မတက်ထားဘူးအဲ့တော့ဘောတော့အဲ့တဘောဖြစ်နေတာဗောနော်ဟိုဒီစနင်းဆိုရင်ဟိုစနင်းတောင်ပေါ်မှာသူလောလောဆယ်ရှိတာ SSPP ပူဆောင်တဲ့မဟာမိတ်တွေရှိတာဗောနော်ဟိုနောက်ဆက်တွဲရတော့ခုနသူ motive ကတော့ဒီတရုတ်နယ်စားအဖွဲ့တွေကိုဥတီလာတဲ့ motive မျိုးကတော့တွေ့ရတာဗောနော်ဟုတ်တစ်ဖက်ကလည်းဟိုစစ်ရေးရည်ရွယ်ချက်များပါလာလို့ပေါ့လေ
လောလောဆယ်မှာတော့တရုတ်မြန်မာနယ်စားအခြေစပ်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့တဲက KIA ကချင်တပ်ဖွဲ့ကလွဲလို့ကြံအဖွဲ့တွေဟာမျိုးဥတော်လိုက်မှာဓာတ်ရိုက်ပါဝင်လာတာမတွေ့ရသေးပါဘူးဒီလ9ရက်နေ့ကတော့စစ်ကောင်စီတပ်ဟာရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့နယ်အတွင်းက TNL တောင်းပလောင်စခန်းတချို့ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒီလိုတိုက်ခိုက်တာဟာလက်နက်ခဲယံတွေတည်ဆောင်လာတဲ့ PDF အဖွဲ့တွေကိုတိုက်ခိုက်တာဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ် TNL ကတော့ဒါဟာတောင်းပလောင်ဒေသကိုကျူးလွန်ဖျက်ဆီးဖို့ဆောင်ရွက်တာဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ဒါကတော့စစ်ကောင်စီကထုတ်ပြန်လိုက်တဲ့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမြို့နယ်ထဲမှာဖမ်းဆီးရမိတဲ့လက်နက်တွေနဲ့ပတ်သက်ပြီးတော့တုံ့သက်ထားတဲ့သတင်းကိုကိုစော်ဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာရက်ကြီးအုံချုပ်ရေးမှုတွေ20လောက်နှုတ်ထွက်ကုန်ကြတာဘာကြောင့်မလဲဆိုတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်ထဲမှာဒီရက်ပိုင်းထဲမှာရက်ကြီးအုံချုပ်ရေးမှုအယောက်20ဝန်းကျင်လောက်နှုတ်ထွက်သွားကြပါတယ်။အခုလိုမျိုးရခိုင်ပြည်နယ်ထဲမှာအုတ်ချုပ်ရည်မှုတွေနှုတ်ထွက်မှုဖြစ်တာကတော့ဒေသခံပြည်သူတွေအတွက်အခက်အခဲရှိတယ်လို့စစ်ကောင်စီရဲ့အုတ်ချုပ်ရည်ရန်နရာကိုလည်းပြတ်ပြားစေတယ်ဆိုပြီးရခိုင်နိုင်ငံရေးသမားတဦးကတုံ့သက်ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစံကျော်ပြောပြပေးပါရှင
်စစ်ကောင်စီနဲ့အေးအေးရခိုင်တပ်ဖွဲ့ကြားနှုတ်အားဖြင့်အပြစ်ရက်လိုက်ကြတယ်ဆိုပေမဲ့ရခိုင်မြောက်ပိုင်းကရသေးတောင်နဲ့ပုံနှကျုံမြို့နယ်အတွင်းရက်ကြီးအုတ်ချုပ်ရည်မှုတွေနှုတ်ထွက်တာတွေအရေးအတွက်တိုးလာပါတယ်ဒီပိုင်းအတွင်းမှာပဲရသေးတောင်မြို့နယ်တောင်ပိုင်းဂူတောင်အုပ်စုကအုပ်ချုပ်ရင်မှု20နီးပါးနှုတ်ထွက်ခဲ့ကြတယ်လို့နှုတ်ထွက်လိုက်တဲ့အုပ်စုအုပ်ချုပ်ရင်မှုတူကပြောပါတယ
်။ဒီမှာတော့ဂူတောင်နေမြေကတော့ခြေကုပ်အုပ်စုအဲခြေကုပ်အုပ်စုကတခါကြီးတရားတင်မှနှုတ်ထွက်တယ်လေ။အဲ့ဒါကမရှိရှာရနေကြတော့
ရခိုင်မြောက်ပိုင်းကရက်ကြီးအုပ်ချုပ်မှုတွေဟာစစ်ကောင်စီနဲ့အေးအေးအဖွဲ့တို့ကြားနှစ်ဖက်စလုံးနဲ့အဆင်ပြေအောင်ဆောင်ရွက်ရတာခက်ခဲလာတယ်လို့အသက်အန္တရာယ်နဲ့ဘဝလုံခြုံမှုမရှိတာကြောင့်အခုလိုနှုတ်ထွက်ရတာဖြစ်တယ်လို့လည်းနှုတ်ထွက်သွားတဲ့အုပ်ချုပ်မှုတွေတဲကလုံခြုံရေးအရာအမည်မဖော်လိုတဲ့အုပ်ချုပ်မှုတူကပြောပါတယ
်။ဟုတ်တယ်ကတော့အဲ့ဒါတခြားတော့မဟုတ်ပါဘူးဒီမှာကနှစ်ဖက်ပြည့်ထိနေတယ်နဲ့ရတူရတတဲ့ကလည်းလုံမရှိတော့ဘူးလေ။စိုက်တော့စီတော့လုံမရှိအဲ့လိုဆိုပြီးတော့အဲနှုတ်ထွက်ရတာကိုစင်းနဲ့ကိုပဲနှုတ်ထွက်တာပဲ။အဲနှုတ်ရေးကိုစိုးရင်တော့ဘောနောက်နှစ်ဖက်တိုက်ပွဲတွေပါတယ်ပြန်တယ်လို့ရှိရင်ဒီမှာအခါဖြစ်ပြီးဖြစ်မှဆိုလို့အဲ့လိုနှုတ်ထွက်ရတာပါ။
ပြီးခဲ့တဲ့နိုဝင်ဘာလအကုန်ပိုင်းကလည်းရခိုင်မြောက်ပိုင်းပုံနှံကျုံမြို့နယ်ကစစ်ကောင်စီခန့်ရက်ကြီးအုပ်ချုပ်ရေးမှု80ကျော်တာဝန်ကနေနှုတ်ထွက်ခဲ့ကြပါတယ်။တိုက်ပွဲတွေမကြာခဏရှိတဲ့ဒေသတွင်အ ောက်ချုပ်ရည်မှုလောက်ရတာလုံခြုံမှုမရှိတာကြောင့်ကိုယ်တော်နဲ့ကိုနှုတ်ထွက်သွားကြတာလို့ပြောပါတယ်အခုလိုရက်ကျေးအောက်ချုပ်မှုတွေနှုတ်ထွက်သွားတာကြောင့်ဒေသခံပြည်သူတွေအတွက်အခက်ကြုံနေရတယ်လို့လည်းရခိုင်အရေးတုံးသက်သူဦးဖေတန်းကပြောပါတယ
်အဲ့လိုနှုတ်ထွက်လိုက်တဲ့အတွက်နဲ့ပြည်သူတွေရဲ့အဲလိုအပ်ချက်တွေပေါ့နော်လိုအပ်ချက်တွေကအဲ့ဒီကျားမှာကွက်လာဖြစ်သွားတာပေါ့ဟိုဒီစစ်ကောင်စီကျားနဲ့အဲ့ပြည်သူတွေကျားမှာနော်ဒါအဆက်တွေပြတ်သွားတာပေါ့အဲ့ဆိုတော့ကတော့ဒေတာဖွံ့ဖြိုးရေးရှိမယ်အဲ့ဒေတာမှာရှိတဲ့စီမံကိန်းတွေအတွက်အချက်လက်ကောက်ခံတာတွေရှိမယ်အဲ့နောက်ပြီးတော့အထောက်အပံ့တွေပေါ့ဟိုဒါကိုယ်ဝဆောင်မိခင်တွေအထောက်အပံ့ရှိမယ်တက်ကြီးဟိုတွေအထောက်အပံ့ရှိမယ်တစ်ခါကအကူအညီရနိုင်တဲ့အခြေအနေမျိုးပေါ့နော်ပြီးတော့ဟိုဒီနောက်ပိုင်းမှာဒီစစ်ကောင်စီဘက်ကအများအားဖြည့်စစ်လာတဲ့အဲ့ထောက်ခံချက်တွေပေါ့အုပ်ချုပ်ရေးမှုရဲ့ထောက်ခံချက်တွေအဲ့အရာတွေမပေးနိုင်တဲ့အခါမှာဒီကလိုအချက်တွေကတော့တော်တော့ကိုကွန်းဆက်ပြသွားတာပေါ့အဲ့လိုဖက်မှာတော့ပြည်သူတွေအတွက်အခွင့်အရေးနစ်နာတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်ရာတွေပြတ်သွားတဲ့နေရာတွေမှာရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့အုပ်ချုပ်ရေးပိုင်းတွေပို့ပြီးတော့အရေးပါလာနိုင်တယ်လို့လည်းဦးဖေတန်းကတုံ့ပြန်ပါတယ
်နောက်တစ်ချက်ကတော့ကျွန်တော်တို့စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်ရာတွေပြတ်သွားတာပေါ့ဒါကတစ်ဖက်ကပြည်သူနစ်နာတယ်လို့ဟိုတစ်ဖက်ကတော့ဟိုဒီသူတို့ရဲ့အုပ်ချုပ်မှုချင်းချမှုအောက်ကပြည်သူတွေလွတ်မြောက်သွားတယ်လို့ပြောလို့ဟိုရတာပေါ့နော်။ဘာလို့ဆိုတော့အခုစစ်ကောင်စီတွေကလည်းပြည်သူတွေကိုတိတ်ပြီးတော့အလေးထားတာမဟုတ်ဘူး။ပြတ်မှတ်ရှိလာရင်ပြည်သူတွေပဲပြတ်မှတ်ရှာတယ်။နော်။ဒါကကျွန်တော်တို့လက်ရှိကြုံရတဲ့ကိစ္စ
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်လအတွင်းရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ရက်ကြီးအုပ်ချုပ်မှုတွေအပါအဝင်ရခိုင်ဒေသခံ300ကျော်ကိုစစ်ကောင်စီဘက်ကဖမ်းဆီးခဲ့ပြီးအဲ့ဒီထက်ကတရားကျော်လောက်ပဲပြန်လွှတ်ပေးသေးတယ်လို့အေအေဘက်ကပြောထားပါတယ်။လက်ရှိမှာတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့နှုတ်ကတိနဲ့အပြစ်ရထားကြပါတယ်။ဒါပေမဲ့လည်းဒေသခံပြည်သူတွေအနေနဲ့ခီးသွားလာရေးစားနဲ့ရိတ်ခါနဲ့စေဝါတည်ယူရေးပိုင်းတွေမှာအခက်ကြုံနေရဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
။ဒါကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာရက်ကျေးအုပ်ချုပ်ရေးမှုအယောက်20လောက်နှုတ်ထွက်ကုန်တဲ့အပေါ်မှာစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်နေရာပြတ်ပြားစေနိုင်တဲ့အခြေအနေကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီချင်းပြည်နယ်ကံပတ်လက်ကစစ်ပြေးဒုက္ခသည်တွေစိတ်ခွန်အားပေးဖို့ဆူတောင်းဝဲလုပ်နေတဲ့အကြောင်းကိုတင်ပြပေးကြပါရစေ။ချင်းပြည်နယ်ကံပတ်လက်မြို့နယ်ကနေစောမြို့နယ်ဘက်ကိုတိမ်းရှောင်နေကြတဲ့စစ်ပြေးဒုက္ခသည်တွေဟာခရစ်မတ်အကြိုပွဲတော်တွေကိုအချင်းချင်းစိတ်ခွန်အားပေးတဲ့အနေနဲ့ဆူတောင်းဝဲလေးတွေပြုလုပ်ဖို့စီစဉ်နေကြပါတယ်။ဒေသတွေမှာဆေးရည်တက်မှုတွေဖြစ်နေတာနောက်ငွေကြေးအခက်အခဲတွေကြောင့်ပွဲတော်ကိုတော့ခံခံနာနာကျင်းပနိုင်မှာမဟုတ်ပါဘူးလို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကဆက်သွယ်မေးမြန်းထားတာကိုဆက်ပြီးတော့တင်ပြပေးကြပါရစေရှင်။ခရီးရန်ဘာသာဝင်တွေဖို့ဘာသာရေးအရာအထွတ်မြတ်ထားတဲ့ခရစ်မတ်ပွဲတော်ကိုဒေသတွင်းမှာအရင်လိုမျိုးကြီးကျယ်ခမ်းနားတဲ့ပွဲတော်တွေအဖြစ်နဲ့တော့မကျင်းပနိုင်ဘူးလို့ကံပတ်လက်မြို့နယ်စစ်ဆောင်ပြည်သူတို့ကပြောပြပါဗယ်
။လေမြန်မာအေးမဆန်းမနေမတက်ဖြစ်နေတဲ့အခါကတော့ဟိုလိုကြီးကြီးကျယ်ကျယ်ဆိုးလို့လည်းအဆင်မပြေဘူး။တနည်းနည်းလေးပတ်လို့ချက်ပြီးခါမှာအဲ့လိုလေးရောအစားကိုပေါ့လေအစားကိုတစ်ခွဲလေးအနည်းချင်းလေးအချင်းချင်းလေးလို့ပေါ့အချင်းချင်းစီ
ကံပတ်လက်မြို့နယ်မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတော်တော်များများစောမြို့နယ်ဘက်ကိုစစ်ဘေးတိမ်းရှောင်နေရတာတစ်နှစ်နဲ့8လအထိရှိလာပြီလို့စစ်ဆောင်ပြည်သူကပြောပါတယ်။ဒေသခံတွေဟာစစ်ဘေးဒုက္ခသည်တွေအဖြစ်ဒုက္ခရောက်နေကြတာကြောင့်ဒီဇင်ဘာလ25ရက်နေ့မှာကြာရောက်တဲ့ခရစ်မတ်ပွဲတော်ကိုခံခံနာနာမကျင်းပနိုင်တာနှစ်နှစ်ရှိလာပြီလို့ပြောပြပါတယ်။
ခရစ်မတ်ကကိုနဲ့ကိုရောကိုဖျားကြောင်းမှာမဖြတ်တန်းရတာကတော့တစ်ခေါက်ပေါ့လည်းမရှိသေးဘူးဆိုတော့တော့ကျွန်တော်ဒီမှာဆိုလို့ဆိုခရစ်မတ်ရဲ့လာရဲ့လို့လို့ဆိုတော့ကျေးဇူးတင်တာလေးတွေနဲ့ရှင်မွန်တင်လေးတွေနဲ့ပေါ့တော့ဟိုကကနပေါင်းစုံနဲ့ကြော်မြင့်နေတဲ့လာကြည့်ကြတာဟိုဆိုတဲ့အခါကျလာကြည့်ဆိုတော့လေဟိုရလစ်တီတီတီဟာကြည့်လို့မရတဲ့အခါကျတော့လုံးဝဟိုစိတ်တော့မကောင်းဘူး
ယေရှုခရစ်တော်ဖွားမြင်တဲ့အထိမ်းအမှတ်ဒီဇင်ဘာလ25ရက်နေ့မှာခရစ်မတ်ပွဲတော်ကိုခရစ်ယာန်ဘာသာဝင်တွေအမျက်တနိုးအလေးအမြတ်ထားပြီးတော့ကျင်းပကြလေရှိပါတယ်မိသားစုဝင်တွေစုဝေးစားတောက်ကြမိတ်ဆွေတငယ်ချင်းပေါင်းသင်းတွေမိသားစုတွေလက်ဆောင်တွေအပြန်အလှန်ပေးကြတဲ့ပျော်စရာဓလေ့ပွဲတော်ကိုအရင်တုန်းကပုံမှန်အချိန်ကကျင်းပနိုင်ခဲ့ပေမဲ့ဆီယနာတင်ထားတဲ့အချိန်မှာတော့ဒါတွေကိုမလုပ်နိုင်တော့ပါဘူးလို့စစ်ဆောင်တွေကပြောပြပါတယ်နောက်ထပ်စစ်ဆောင်တအူးကတော့စစ်ဆောင်မိသားစုဝင်အချင်းချင်းငွေကြေးထည့်ဝင်ပြီးတော့ပွဲတော်ကိုစိတ်ခွန်အားပေးတဲ့အနေနဲ့ဆူတောင်းမှုတွေလုပ်ဖို့အချင်းချုပ်ပြုလုပ်သွားမယ်လို့ပြောပါတယ်
။နိုင်ငံရေးကောင်းတဲ့အချိန်မှာတော့ကျွန်တော်တို့ဒီလိုအကြီးကြီးလုပ်ကြတာပေါ့
ကိုဖရာကျောင်းနဲ့ကိုနဲ့အဲ့လိုပေါ့ကိုအတင်းတော်နဲ့အတီးကြီးအဲ့လိုကြီးမနောတီဝတီတက်ပြီးမှလို့ခေစကကိုကျူဆိုပြီးလုပ်ကြတာပေါ့ကိုကြီးဆောင်ကလည်းမှဆိုတော့မနစ်ကလည်းကျွန်တော်တို့အဲ့လိုလေအချင်းချင်းပြီးမှအဲ့လိုလေဒီကိုစီလေးသက်ဆိုင်လေးကြီးဆိုပြီးတော့ကိန်းထောင်ကိုဘလော့ဆိုပြီးမှအဲ့လိုလေဒီသက်ဆိုင်ဆိုပြီးမှကျွန်တော်တို့အကြီးကြီးကြီးမဟုတ်ဘူးပေါ့ခေစကအချင်းထိုင်လေးနဲ့ကျူဆိုတဲ့လေးနဲ့လုပ်ဖြစ်ကြတာပေါ့
ချင်းပြည်နယ်မှာနေထိုင်ကြတဲ့လူဦးရေ90ရာခိုင်နှုန်းလောက်ဟာခရစ်ယာန်ဘာသာဝင်တွေဖြစ်ကြပါတယ်နေ့စဉ်နေ့တိုင်းခရစ်စမတ်ပွဲတော်ကိုစီကားတိုက်မြိုက်စွာကျင်းပလေရှိပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမကျင်းပနိုင်တော့ဘဲတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူအများစုကအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရတာဖြစ်ပါတယ်ဒေသခံတွေလက်ရှိခိုလုံတိမ်းရှောင်နေကြတဲ့စစ်ရှောင်စခန်းတွေမှာပဲအချင်းချင်းစိတ်ခွန်အားပေးတာတွေနောက်ပြီးတော့ထမင်းဟင်းတွေချက်ပြုတ်ပြီးတော့စားပွဲလေးတွေနဲ့ခရစ်စမတ်ကြိုဆိုပွဲကိုဖျက်ဆီးသွားမယ်လို့ပြောဆိုကြပါတယ်ရှင်ချင်းပြည်နယ်ကံပတ်လက်ကစစ်ပြေးဒုက္ခသည်တွေစိတ်သက်ခွန်အားပေးနိုင်မှုခရစ်စမတ်ကျိုးဆူတောင်းပွဲတွေစီစဉ်နေတဲ့သတင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာရွှေပြောင်းအလုသမားအများစုရှိတဲ့ထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့မှာအပြည်ပြည်ဆိုင်ရာအလုသမားနေကျင်းပတဲ့သတင်းကိုတင်ပြပေးကြပါရစေ။ထိုင်းနိုင်ငံမှာအပြည်ပြည်ဆိုင်ရာအလုသမားနေကိုမြန်မာရွှေပြောင်းအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုစည်းထားတဲ့ MRPWG တွေကနေပြီးတော့မဲဆောက်မြို့မှာအခမ်းအနားလုပ်ပြီးတော့ကျင်းပခဲ့ပါတယ်အဲ့ဒီအခမ်းအနားမှာတော့မြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကြောင့်နယ်စပ်မှာရွှေပြောင်းအခြေချနေထိုင်သူတွေပိုးပြီးတော့မှများလာပြီးတော့အလုသမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေရှိနေပါတယ်လို့အလုသမားရေးဆောင်ရွက်နေသူတွေကပြောဆိုလိုက်ပါတယ်ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံမှာအပြည်ပြည်ဆိုင်ရာအလုသမားနေကိုမြန်မာရွှေပြောင်းလုသမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေပါဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေစုပေါင်းပြီးဒီဇင်ဘာလ18ရက်နေ့ကတက်ပြီနဲ့မဲဆောက်မြို့မှာကျင်းပခဲ့တာပါအခုဆိုရင်တစ်နှစ်ကျော်ကြာကာလအတွင်းရွှေပြောင်းအခြေချသူတွေဟာနေဆက်မှာတင်6000လောက်ထိတိုးလာပြီးလုံအားကပြဿနာတွေနဲ့အလုသမားအခွင့်အရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ်
လူသမားအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေကတော့ဘဝကပြဿနာတွေရှိနေတယ်လုပ်ငန်းကုန်တွေကနေပြီးတော့အချောင်းမဲ့အလုပ်ကနေထုတ်ပေးတာမျိုးတွေရှိတယ်ပြီးအလုပ်လျှော့တယ်ဆိုပြီးပြောပြီးတော့လုပ်ရဆိုင်ထားတာမျိုးတွေရှိတယ်ဒီနေ့ဆက်မှာကလူသားဥယျာဉ်များတဲ့အတွက်ကြောင့်မလို့ဒီလိုဖြစ်တယ်လို့အဲ့လိုသုံးသပ်ကြတာရှိတယ်ထိုင်းနိုင်ငံအစိုးရကတော့332ပြတ်တိုးပေးလိုက်တယ်ဆယ်လာပိုင်းတော့ဒါပေမဲ့တကယ်တကယ်မှာမဲဆောက်ဒေသလည်းမ332ပြတ်ရတယ်ရှိတော့လို့သမားဥယျာဉ်ကအမှန်တည်းလူကပြဿနာပရမတ်တစ်ချက်ရှိတယ်။လုပ်ငန်းဝင်တွေထဲမှာအလုပ်ချိန်တွေပူပြီးတော့ခိုင်းစီဆန်းတာမျိုးရှိတယ်။အဲ့တော့အစိုးရတတ်မှတ်ထားတဲ့ overline ကြီးတွေကိုပြေဝါမပြေးတာမျိုးရှိတယ်။ဒီလိုများအစ်လူအကားတွေနဲ့ပတ်သက်တာတွေဘာလို့ညာလို့ပြောမိတယ်၊ဆိုမိတယ်ဆိုလို့ရှိရင်တည်ယုံလုပ်ငန်းရှင်တွေတောင်းရှိတဲ့ပုံစံတွေနဲ့အလုပ်ကနေရဆိုင်မျိုးတွေလောက်တာမျိုးတွေရှိတယ
်။အခုဆိုရင်နယ်ဇက်ကိုရောက်လာသူတွေဟာတိုင်းအောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်တွေလုပ်ထားပြီးအစိုးရကသတ်မှတ်ထားတဲ့ဥပဒေပါလုံအားကတွေမခံစားရဘူးလို့လဲဆိုပါတယ်ဥပဒေပါအခွင့်အရေးနဲ့ပတ်သက်လို့တောင်းဆိုမယ်ဆိုရင်အလုပ်ကနေထုတ်ပြစ်ခံရတာအလုပ်လုပ်ခွင့်နဲ့ပတ်သက်လို့ပယ်ဖျက်လိုက်တာတက်တန်းမတိုးပေးတာတွေကိုရင်ဆိုင်နေရတာကြောင့်အချိန်မရွေးတရားမဝင်လုပ်သားတွေဖြစ်ကုန်ကြတယ်လို့လဲဦးမိုးကျော်ကပြောပါတယ
်လူသမားလက်မှတ်ကသူ့တချင်းနယ်မယ်နဲ့နာမည်ခံပြီးလိုရတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီတတိယသူ့လူမှုတော်ဆိုရင်အလိုလိုလူသမားကခုတဏ္ဍတုနေတဲ့ခါလာမှာအဲ့လူရှင်တဏ္ဍတုမပြီးတော့ဘူးဆိုရင်သူ့မှာနဝဲရှင်အသင်ရှားရတဲ့ဝင်ဝင်မရှိတဲ့ခါပုံစံစိတ်ညီတော့မြန်မာရဲ့အတွက်ကြောင့်မလို့တရားဝင်လူသမားတွေတရားမဝင်လူသမားတွေဖြစ်သွားတယ်အခြေအနေမျိုးကြီးတွေရှိလာတယ
်အခုဆိုရင်စောက်လုပ်ရေးစိုက်ပျိုးရေးအထယ်ချုပ်စတဲ့လုပ်ငန်းတွေမှာအလုပ်လုပ်ချင်သူတွေများနေတဲ့အတွက်တချို့နေရာတွေမှာဆိုရင်တစ်နှစ်လောက်အားကဟာဗန်းငွေ130ကနေ200ကျားလောက်ပဲရရှိကြတယ်လို့လဲဆိုပါရယ်ဥပဒေပါအခွင့်အရေးတိုင်ရရှိဖို့ကလည်းတချို့လဲလက်မှတ်အထောက်အထားတွေရှိပေမဲ့တချို့ကတော့လက်မှတ်အထောက်အထားတွေမရှိတာကြောင့်ပို့ပြီးတော့ခက်ခဲနေတယ်လို့လဲဆိုပါရယ်အလုပ်သမားကြီးဆောင်ရွက်နေသူတွေကတော့ဒါဟာမြမနိုင်ငံကြီးအခြေအနေတွေကြောင့်ထိုင်းနယ်ဇက်တွေမှာရွှေပြောင်းအခြေချသူတွေများလာပြီးအလုပ်လိုအပ်ချက်ရှိသူတွေများနေတာကြောင့်ဒီပြဿနာတွေဖြစ်လာရတယ်လို့လဲသုံးသပ်ကြပါရယ်ရှင်
ဒါကတော့ဒီအပြည်ပြည်ဆိုင်ရာအလုသမားနေမှာအလုသမားခွင့်ရေးတွေဒီမြန်မာနယ်စပ်မှာရှိနေတဲ့ရွှေပြောင်းခြေချသူတွေကြားချိုးဖောက်ခံရမှုတွေရှိနေတဲ့အကြောင်းသတင်းကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြ အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 933ကနေစနေတနင်္ဂနွေတွေမှာတော့လိုင်းလက်မီတာ190 kHz 15905တို့ကနေညပိုင်းအစီအစဉ်ကိုဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ည10နာရီထိထုတ်လင်းပေးမဲ့ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သတင်းနောက်မှတ်စုအစီအစဉ်တွေတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုနားဆင်ရမှာပါ။ဒီသတင်းမှတ်မှာတော့ကုလသမဂ္ဂတန်မတ်ကြီးဦးကျော်မိုးထွန်းရဲ့ဆက်ပြီးတော့မှတာဝန်ယူမှုကဘလောက်အရေးကြီးသလဲဆိုတဲ့အကြောင်းကိုတင်ပြပေးထားပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုတန်မတ်ကြီးနေရာခံထားရေးအငင်းပွားမှုမဆုံးဖြတ်သေးဘဲတစ်နှစ်ထပ်ပြီးတော့ဆိုင်းငံ့လိုက်တဲ့အတွက်လက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းတစ်နှစ်ဆက်ပြီးတော့တာဝန်ယူခွင့်ရတာကမြမရေးအတွက်ဘလို့များတက်ရောက်မှုတွေရှိနိုင်ပါသလဲရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုမဲရေးသန္တာကျော်ကတင်ဆက်ပေးထားပါတယ်ရှင်
သမဂ္ဂအထွေထွေညီလာခံ Credential Committee ကမြန်မာနိုင်ငံကိုစားပြုမှုအငင်းပွားနေတာကိုမဆုံးဖြတ်သေးဘဲနဲ့ဆိုင်းငံ့လိုက်တာမို့လက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းကတင်းနစ်တာဆက်ပြီးတော့တာဝန်ယူခွင့်ရလိုက်တာပါမြန်မာစစ်ကောင်စီကတော့ဦးကျော်မိုးထွန်းကိုနိုင်ငံဝန်ထမ်းအဖြစ်ကနေထုတ်ပယ်ခဲ့ပြီးဖြစ်တာမို့မြန်မာနိုင်ငံကိုကိုစားမပြုနိုင်တော့ဘူးလို့ညှင်းချက်ထုတ်နေပါတယ်ဒါမဲ့လည်းတန်မတ်ကြီးဦးကျော်မိုးထွန်းကနောက်ထပ်တစ်နှစ်တာဝန်ထမ်းဆောင်ခွင့်ရလိုက်တာမို့မြန်မာစစ်ကောင်စီအတွက်တော့ဒါဟာကုလသမဂ္ဂမျက်နှာစာမှာထင်သလိုမပေါက်နိုင်ဘူးဖြစ်သွားတယ်လို့မြန်မာအရေးလေးလာသူဦးရထွန်းကသုံးသပ်ပါတယ
် NLD အစိုးရလက်ထက်ကလေးကဦးကျော်မိုးထွန်းကမြန်မာနိုင်ငံကိုကိုစားပြုတဲ့ကုလသမဂ္ဂကိုယ်စားလှယ်ပေါ့အဲ့ဒီအနေထားကနေပြီးတော့အာဏာသိမ်းပြီးတဲ့ခါကျတော့အစားထိုးလွှတ်လိုက်တဲ့ဟာကိုလည်းကုလသမဂ္ဂကအသိမှမပြုဘူးငကိုရှိထားပြီးသားဦးကျော်မိုးထွန်းကလည်းနတ်ဆက်ကကိုသူကိုစားမပြုဘူးဆိုပြီးတော့ကြီးညာလိုက်တဲ့အခါကျတော့အရင်ဆိုရဟုတ်ပဲဆက်ပြီးတော့အတိမတ်ပြုနေတဲ့သဘောပေါ့နော်ပြည်သူလူထုရွတ်တော့တင်ပြောထားတဲ့အဆိုရဟုတ်ပဲဆက်ပြီးတော့အတိမတ်ပြုနေတဲ့သဘောသို့တော်လည်း NUG အဆိုရဟုတ်အတိမတ်ပြုတယ်သူပြုတယ်လို့လို့လည်းမဟုတ်ပြန်ဘူးအဲကုလသမဂ္ဂရဲ့သဘောကဆိုတော့ဒါကဒီနတ်ဆက်ကအဆိုရအတွက်တော့ဒီကုလသမဂ္ဂမှာတော့မျက်နှာကောင်းမရဘူးဆိုတဲ့အနေထားပေါ့
2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်လက်ရှိတမ်မတ်ကြီးဦးကျော်မိုးထွန်းဟာအာဏာသိမ်းစစ်ကောင်စီကိုလက်မခံပဲရွေးကောက်ခံအစိုးရကိုသာအတိအမှန်ပြုရဲဆိုပြီးတော့ရက်တည်ခဲ့တာပါ။ဒါကြောင့်လည်းစစ်ကောင်စီဘက်ကဦးကျော်မိုးထွန်းနေရာမှာဗိုလ်မှူးကြီးအောင်သူရင်ကိုအစားရိုးသတ်မှတ်ပေးဖို့ကုလသမဂ္ဂကိုအမည်စင်းတင်သွင်းပါတယ်။ဦးကျော်မိုးထွန်းကိုလည်း NUG မြို့သားညီညွတ်ရေးအစိုးရကိုလက်ခံနဲ့အကြမ်းဖက်ပုံမှန်တွေနဲ့ဆွဲချက်တင်ပြီးတော့အစိုးရဝန်ထမ်းအဖြစ်ကပယ်ဖျက်ကြောင်းစစ်ကောင်စီကကြေညာပါတယ်။ဒါမဲ့လည်းအနောက်နိုင်ငံအများစုနဲ့ကုလသမဂ္ဂကတော့ဦးကျော်မိုးထွန်းကိုပဲနိုင်ငံကိုစားပြုတမ်းမတ်ကြီးဖြစ်နေအတိအမှတ်ပြုဆက်ဆံခဲ့ကြပါတယ်။နိုင်ငံကိုစားပြုမှုကိုစီစစ်လက်ခံတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ Credential Committee ကလည်းမြန်မာကိုစားပြုမှုအငင်းပွားချက်ကိုမဆုံးဖြတ်ဖက်နဲ့ဆိုင်းငံ့ဖို့သဘောတူထားတာမို့ဦးကျော်မိုးထွန်းကပဲမြန်မာတမ်းမတ်ကြီးဖြစ်နေဆက်ရှိခွင့်ရနေတာဖြစ်ပါတယ်။ဒါမဲ့လည်းဦးကျော်မိုးထွန်းအနေနဲ့လက်တွေ့ကုလသမဂ္ဂထဲမှာမြန်မာနိုင်ငံကိုစားပြုပြီးတော့ဆွေးနွေးခွင့်မရဘူးလို့မြန်မာရေးလေးလာသူဒေါက်တာဆိုင်းကြည်စင်စုကယူဆပါတယ်။
မြန်မာနိုင်ငံမှာကိုစားပြုရဲ့အစိုးရကိုအတိအမှတ်ပြုဖို့ခက်ခဲနေပြီးရဲ့အဲ့အတွက်ကြောင့်မို့ဒီ credential အရေးလက်ခံပြတာဖြစ်တဲ့ဦးကျော်မိုးထွန်းကိုပဲဆက်ထားရတယ်ဆိုတဲ့သဘောပေါ့ဒါပေမဲ့နိုင်ငံကိုစားပြုဆွေးနွေးခွင့်တော့မရှိဘူးဆိုတဲ့သဘောမျိုးမြန်မာနိုင်ငံကိုစားပြုပြီးတော့ပြောဆိုဆွေးနွေးရဲ့အပိုင်းမှာကန့်တတ်မှုရှိနေတယ်လက်ရှိအနေအထားမှာမြန်မာနိုင်ငံရဲ့အချက်အလက်
အဓိကဖြစ်နေတဲ့မြန်မာနိုင်ငံအစိုးရပြည်သူ့လဲဆိုရင်အဖြေကအခုဒီမှတ်ထွက်သေးဘူးဆိုတဲ့သဘောအဲ့အတွက်ကျွန်တော်တို့ရှေးရှောင်ဒီနိုင်ငံတကာကြီးရညနေကြပြီးမှာဒီလိုမျိုးအတိမတ်ပြုခံရဖို့အတွက်လုံးစရာအလုပ်တွေအများကြီးကျန်နေသေးရဆိုတဲ့သဘောတော့ရှိပါတယ်ခင်ဗျာဒါမဲ့လည်းအဲ့လိုမျိုးကိုစားပြုမှုဆိုင်ငံထားခံရတဲ့မနစ်ကလည်းယူကရိန်းရေးလိုမျိုးအရေးကြီးတဲ့ကမ္ဘာရေးကိစ္စ ုမျိုးမှာမြန်မာကရုရှားကိုဆန့်ကျင်ပြီးတော့ထောက်ခံမဲ့ပေးထားပါတယ်Credential Committee မှာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင် American ပြည်အောင်စု Russia တရုတ်ပါဝင်နိုင်ငံ၉နိုင်ငံပါဝင်ပါတယ်မြန်မာအရေးလေးလာသူဦးရဲထွန်းကတော့နိုင်ငံရေးအခြေအနေပြောင်းလဲပေါ်မူတည်ပြီးတော့နောက်ပိုင်းမှာနိုင်ငံကိုစားပြုမှုအဖြစ်ထွက်လာနိုင်တယ်လို့ယူဆပါတ
ယ် NUG အနေနဲ့ကလည်းနိုင်ငံလုံးကိုကိုစားပြုခွင့်ရအောင်ဟိုနိုင်ငံရေးအရာပေါ့နော်နိုင်ငံသားမှာလည်းသူကစူးစမ်းနေတယ်ပေါ့ရုံးဖွင့်ခွင့်ပြုတာတို့ဘာတို့အဲ့အမျိုးတွေတော့ရှိလာနေတာပေါ့နော်ဥရောပသမဂ္ဂတို့ဘာတို့ကလည်းအတိမတ်ပြုတာတွေဘာတွေတော့ရှိလာနေတာပေါ့ဒါပေမဲ့နိုင်ငံတစ်ခုချင်းအနေနဲ့အတိမတ်ပြုတာကတော့အခုရှိသေးဘူးပြည်တွင်းမှာနိုင်ငံရေးအရာပြည်သူလူထုကိုဘယ်လောက်ကိုစားပြုနိုင်မလဲဆိုတော့ဒီတွင်ကအခြေအနေတွေနဲ့ဆိုင်မှာပေါ့။နှစ်ဖက်ကတော့ဒီအနေအထားကိုတော့စူးစမ်းနေကြတာပဲလေ။လက်ရှိမှာတော့နောက်ဆက်ကကဒတိုင်းပြည်လုံးမှာရှိတဲ့အာဏာရန်တရားတွေကိုသူကထုတ်ကန်ထားတဲ့အနေအထားဖြစ်တာပေါ့။သူ့အနေအထားကတော့အရင်ကလည်းနိုင်ငံအင်းကြီးချင်းနိုင်ငံကြီးတွေရဲ့အတိမတ်ပြုထားမှုကိုလည်းခံရတဲ့အဆိုရဖြစ်နေတာပေါ့နော်။အဲဒီလိုဟိုအနေအထားမှာအပြောင်းလဲဖြစ်အောင်တော့ NUG ကစူးစမ်းနေတယ်လို့ပဲပြောရမှာပေါ့။
ပြည်ဦးရနေတမကြီးဦးကျော်မထွန်းကို Credential Committee အစည်းအဝေးဆုံးဖြတ်ချက်မတိုင်ခင်တည့်ရက်ကတွေ့ဆုံမေးမြန်းခဲ့ရမှာယူကရိန်းကိုကူညီနေတယ်လို့မြန်မာပြည်သူတွေကိုလည်းကူညီဖို့ကုလသမဂ္ဂမှာပြောကြားခဲ့ပြီးယူကရိန်းရင်းနဲ့ပတ်သက်လို့လည်းကုလသမဂ္ဂမှာထောက်ခံပြောကြားခဲ့ကြောင်းပြောပါတယ်မြန်မာရင်းနဲ့ပတ်သက်ရင်ကုလသမဂ္ဂဘက်ကထိရောက်မှုမရှိတဲ့ပုံဝေဖန်ပြောဆိုတာတွေရှိနေလို့အခုလာမဲ့ကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေပေါ်မှာမြန်မာနိုင်ငံအနေနဲ့ဘယ်လောက်ထိမျှော်မှန်းလို့ရသလဲဆိုတာလေဦးကျော်မိုးထွန်းက view နဲ့တွေးဆမေးမြန်းချိန်မှာအခုလိုဖြေကြားခဲ့ပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဆိုရင်လည်းပေါ့နော်ဟိုကျွန်တော်တို့ UK ကဥဆောင်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ရင် UK ကအမြဲတမ်း ban holder ဖြစ်တယ်ပေါ့နော်အဲသူတို့ကဥဆောင်ပြီးတော့ဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုချမှတ်နိုင်ဖို့အတွက်ကိုအခုပေါ့နော်စူးစမ်းအဓိကတော့စူးစမ်းလာတာလွန်ခဲ့တဲ့အဲဒီ August လောက်ထဲကတော့စူးစမ်းလာတာပေါ့နော်ဆိုတော့ဘာပြောပြောဒီမှာကတော့ဟိုဟို multilateral ဖြစ်တဲ့အတွက်ကြောင့်တချို့ဥစ္စာတွေကျွန်တော်တို့အခုဟိုအပီးဆိုတဲ့ဥစ္စာမျိုးနဲ့မဖြစ်နိုင်တဲ့ဥစ္စာတွေကတော့ရှိခဲ့ပါတယ်ပေါ့နော်အခုလဲအဲကျွန်တော်တို့ဒီ August လဆလိုက်တဲ့ resolution တခုတင်နိုင်ဖို့အတွက်လှုပ်လာတဲ့ဥစ္စာအခုဆိုရင်တော့ပေါ့နော်ဘာပြောပြောရုပ်လုံးအတိုင်းအတာတခုထိပေါ်လာပြီလို့တော့ကျွန်တော်တို့ပြောလို့ရပါတယ်ပေါ့နော်အခုဆိုရင် UK ကနေပြီးတော့ဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ကြားမှာတော့စပြီးတော့ဆွေးနွေးနေပြီဆိုတဲ့ဥစ္စာတော့ကျွန်တော်တို့ဟိုတိထားပါတယ်ပေါ့နော်ဆိုတော့ဘလို့ပုံစံမျိုးနဲ့ဒါကိုအတည်ပြုနိုင်မလဲနောက်ပြီးတော့အထူးသဖြင့်လုံခြုံရေးကောင်စီအဖွဲ့ဝင်တွေပေါ့နော်အထူးသဖြင့် permanent members 5ယောက်ရဲ့ယက်တီချက်ကဘလို့ရှိမလဲဆိုတဲ့ဥစ္စာကိုတော့အော်ကျွန်တော်တို့စောင့်ကြည့်သွားမယ်အနေထားမျိုးရှိပါတယ်အချမ်းပြင်းကတော့ something ပေါ့နော်ဒီစစ်ကောင်စီကိုဒီအချမ်းဖက်စစ်တပ်ကိုဖိအားပေးနိုင်တဲ့ဒီဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုအနာဂတ်မှာအမြန်ဆုံးထွက်လာနိုင်ဖို့အတွက်အားလုံးပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့ပေါ့နော်အထူးသဖြင့်လုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့အဲဒီနေရာကနေတိုက်တွန်းလိုပါတယ်ခင်ဗျ
ဦးကျော်မိုးထွန်းဟာအကြမ်းဖက်အဖွဲ့ကိုကိုစားပြုသူဖြစ်တယ်လို့ဆွဆွဲပြီးတော့အခုလိုဦးကျော်မိုးထွန်းကဆက်ပြီးတော့တာမတ်ကြီးဖြစ်နေတာကကုလသမဂ္ဂအနေနဲ့အကြမ်းဖက်မှုအပေါ်မှာအပြေးရာရောက်တယ်လို့စစ်ကောင်စီကတုံ့ပြန်ထားတာပါမြန်မာနိုင်ငံမှာဆရာနာသိန်းနဲ့လောက်ရက်ကိုဆန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတာမတ်ကြီးဦးကျော်မိုးထွန်းကိုစစ်ကောင်စီကနိုင်ငံတော်တစ်စပေါက်ဖြစ်နေပြီးခဲ့တဲ့နှစ်ခရဲကဆွဆွဲထားတာပါဒါမဲ့လေ NUG အမျိုးသားညီညွတ်ရေးဆိုရနဲ့အာဏာသိမ်းစစ်ကောင်စီအကြားကုလကိုယ်စားလှယ်နေရာရရှိဖို့အားပြိုင်မှုတွေနဲ့တန်တမာရေးလုံးပတ်မှုတွေအကြားတန်မတ်ကြီးဦးကျော်မိုးထွန်းကတော့ကုလအမြဲတမ်းကိုယ်စားလှယ်နေရာဖြစ်နေနောက်ထပ်တစ်နှစ်တာဝန်ထမ်းခွင့်ရလိုက်တယ်ဆိုတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုဖြစ်နေတင်ဆက်လိုက်ပါတယ်ကျမဧသနာကျော်ပါရှင်
မကမှာမြန်မာနိုင်ငံကိုစားပြုတမ်းမတ်ကြီးဦးကျော်မိုးထွန်းတစ်နှစ်ဆက်ပြီးတော့တာဝန်ယူခဲ့ရတဲ့အပေါ်မြမအရေးအတွက်ဘယ်လိုတက်ရောက်မှုတွေရှိနိုင်ပါသလဲဆိုတာကိုတင်ပြပေးထားတဲ့မယေးသနာကျော်တင်ဆက်ထားတဲ့သတင်းနောက်မှဆူပါရှင်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတော့မကြာခင်တင်ဆက်ပေးမှာပါအခုရင်ဆုံးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြမပြည်ကထွက်တဲ့ထောပတ်သီးတွေကိုပြင်သစ်ဈေးကွက်မှာတွားရောက်ပြသတာမှာနိုင်ငံတကာဈေးကွက်ကဝယ်ယူနိုင်မှုကန့်လန့်ချက်တွေရရှိခဲ့ပါတယ်မြမအိမ်ကြီးချင်းဈေးကွက်ကြီးတွေဖြစ်တဲ့တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံကိုထောပတ်သီးတင်ဖို့ရောင်းချခွင့်မရဖြစ်နေတဲ့ပြည်တွင်းထောပတ်သီးစိုက်ပျိုးထုတ်လုပ်သူတွေအနေနဲ့ဥရောပဈေးကွက်ကိုထိုးပေါက်နိုင်ရေးစ조사နေကြတာပါတစ်နှစ်ကိုတန်ချိန်ထောင်နဲ့ချီပြီးစိုက်ပျိုးထွက်ရှိနေတဲ့ပြည်တွင်းကထောပတ်သီးတွေပြပတင်ဖို့နိုင်ရေးမှာအသာချက်အားနည်းချက်တွေရှိနေပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကြီးထိုက်တင်ဆက်ပေးထားပါတယ်
ကွာလေဆာဒိုချူပူဒီကျွန်တော်တို့ကန်လန်းဟာနေရှိတယ်ဗျအဲအဲ့ပွဲမှာလာပြီးမှကျွန်တော်တို့အရင်စုံကြတဲ့နိုင်ငံတွေကတော့ဒူဘိုင်းအိန္ဒိယထိုင်းအဲနေရာကိုလာကန်လန်းနေရှိတယ်ကျွန်တော်တို့အိန္ဒိယကတော့တော်တော်စုံကြတယ်အဲ့တော့ကျွန်တော်တို့ပို့ဖို့ရလာတော့ရှိတယ်ကျွန်တော်တို့လို့ဆိုကျွန်တော်တို့ကွန်နက်ရှင်ကိုပို့ထားတယ်အဲသူတို့နဲ့ဆွေးနွေးနေတာရှိပါတယ်ဗျ
မြန်မာနိုင်ငံထောပတ်တီဆက်ပြုတ်ထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်မှုကိုကျော်စိုးမင်းက VOA ကိုပြောပြခဲ့တာပါတရုတ်နဲ့ထိုင်းစစ်ကွက်ကိုတင်ပို့လို့မရဖြစ်နေချင်းမြန်မာထောပတ်တီထုတ်လုပ်တင်ပို့ရောင်းချသူများအသင်းနောက်မြန်မာနိုင်ငံကစားတောက်ကုန်းထုတ်လုပ်ငန်းရှင်တချို့ပြင်သစ်နိုင်ငံပါရီမြို့တော်မှာအောက်တိုဘာလ15ရက်နေ့ကနေ19ရက်နေ့ထိကျင်းပတဲ့SIAL Paris 2022ပြပွဲမှာထောပတ်တီနဲ့မြန်မာစားတောက်ကုံတချို့ကိုတွားရောက်ပြသချပါတယ် SIAL Paris ကုန်စည်ပြပွဲမှာတော့နိုင်ငံပေါင်း128နိုင်ငံကလာရောက်ပြသသူပေါင်း9000ကျော်ရှိခဲ့ကြောင်းပြပွဲ website ကဖော်ပြပါတယ်ပြပွဲလာရောက်သူ2000ခွဲကျော်တဲ့မှာထပ်ဝက်လောက်ကပို့ကုန်သွင်းကုန်သမားတွေဖြစ်ကြောင်းလဲ website မှာဖော်ပြပါတယ်ပြပွဲမှာမြမပြည်ရင်ထောပတ်တီမျိုးစိတ်ဖြစ်တဲ့အမရာနဲ့နိုင်ငံတကာဈေးကွက်မှာလူသည့်အများပြီးသားဖြစ်တဲ့ဟတ်စ်ထောပတ်တီနှစ်မျိုးကိုပြသခဲ့ကြပါတယ်။နိုင်ငံတကာကုန်သွယ်ရေးရဲ့တုံ့ပြန်မှုကိုလည်းမြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်းရေးမှူးကိုကျော်စွန်းမင်းကအခုလိုပြောပါတယ
်။ကျွန်တော်တို့ကျင်းပပွဲမှာကျွန်တော်တို့ဘာလို့ဖောက်လဲဆိုတော့အမရာဆိုတဲ့လူတွေမျိုးတော့ဖောက်တယ်ကျွန်တော်ဟတ်စ်ကိုတော့ပေါ့တယ်အမရာပူစားကောင်းတယ်သူ့တို့သူတို့နာမည်မပြည့်ရဲ့အတွက်တချို့ကအကြံပေးတယ်မင်းတို့မဖောက်နဲ့ပေါ့သူများပြည့်ရဲ့နာမည်ကိုပဲပေါ့ဆိုတော့ဟတ်စ်ကိုပဲသူတို့ကအရန်အားတက်တယ်ဝယ်လက်တွေတော်တော်များများလဲဟတ်စ်ကိုပဲပြောကြတယ်ဘာဖြစ်လို့လဲဆိုတော့စားသုံးသူရဲ့လိုအပ်ချက်ကိုပဲဖြည့်ရမှာ哦အဲ့တော့ကျွန်တော်တို့ဟတ်စ်ကိုပဲတွားတယ
်မြမထောပတ်တီအရေးအသွေးကိုလည်းလက်ခံတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိထောပတ်တီစိုက်ပျိုးထုတ်လုပ်မှုမှာရိုးရိုးပုံမှာစိုက်ပျိုးထုတ်လုပ်မှုကတစ်နှစ်ကိုတန်ချိန်1000ခွဲကနေ3000ကျားထွက်ရှိနေကြောင်းနဲ့ဂိုင်းဆက်စိုက်ပျိုးမှုထုတ်လုပ်မှုကတစ်နှစ်ကိုတန်1000ကနေ2000အထိထွက်နိုင်တယ်လို့ခန့်မှန်းကြောင်းအသင်းရဲ့အချက်လက်တွေကိုကိုကာပီကိုကျော်စုမင်းကပြောပါတယ်လက်ရှိထုတ်လုပ်မှုပမာဏကပြည်တွင်းမှာရောင်းချရသိပ်ပြီးအခက်အခဲမတွေ့သေးပေမဲ့နောက်ပိုင်းမှာအထွက်တိုးလာမှာကြောင်းပြပဈေးခွက်ကိုထိုးပေါက်ထားနိုင်ရင်စိုက်ပျိုးတောင်သူတွေအတွက်ကျိုးဖြစ်ထွန်းစီမယ်လို့လည်းသူကပြောပါတယ်။ကမ္ဘာထောပတ်တီဈေးခွက်ကိုထိုးပေါက်နိုင်ရေးကလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။လက်ရှိတရုတ်ဈေးခွက်ကိုတင်ပို့ခွင့်ရနေတဲ့အာဖရိကတိုက်ကကင်ညာနိုင်ငံဆိုရင်လည်းပြင်သစ်ပြပွဲမှာမြမထောပတ်တီပြကန်းကိုလာကြည့်တယ်လို့ကိုကျော်စုမင်းကပြောပါတယ
်။ကင်ညာနိုင်ငံအခုဖွံ့ဖြိုးတဲ့နိုင်ငံဖြစ်လာပဲပြီးသူကထိုးပေါက်တင်ပို့မှအရင်တိုးတက်လာတယ်ပေါ့။အမထိုင်းချိုင်းနာကိုပို့နိုင်တာတော့အင်းကိုပို့နိုင်တာတော့သူတို့အရင်ပို့နိုင်တယ်ပေါ့ပို့နိုင်တဲ့အတွက်သူတို့ကစိုးရင်ပေးနေကျွန်တော်တို့ကိုလာဆင်ကြားလာမျိုးရှိတယ်ဥမာမဆီကိုဟိုအမျိုးဆိုလဲသူတို့ကအရင်ကြီးရဲ့နိုင်ငံပေါ့ထုတ်ကုန်ဥစားထုတ်ပတ်ဒီထုတ်ကုန်မှာပထမနံပါတ်၁ပေါ့နော်မဆီကိုဆိုရင်သူတို့လာကြည့်ရဲ့
အာဖရိကတိုက်ကကင်ညာနိုင်ငံဟာဆိုရင်တနစ်ကိုထောပတ်ဒီတန်ချိန်8000လောက်ပြပတင်ပို့နေတာဖြစ်ပါတယ်တရုတ်ဈေးခွက်ကတော့2022ခုနှစ်ဩဂုတ်လမှာစတင်တင်ပို့တာဖြစ်ပြီးအာရှဈေးခွက်ကိုထောပတ်တီတင်ပို့တဲ့ပထမဆုံးသောအာဖရိကနိုင်ငံဖြစ်ပါတယ်။ကင်ညာက မိုဖမ်တတိဝလံပို့ကိုလုပ်ငန်းရဲ့ထုတ်ပေါ်မှုဆိုင်ရာမန်နေဂျာကလာရစ်ဝါဘူရီကအခုလိုပြောပါတယ
် Our biggest market right now for the Hass avocado is in Spain and also
Hass Topati အများဆုံးတင်ပို့နေရတဲ့ဈေးကွက်က Spain ဖြစ်ပါတယ်နယ်သာလန်ကိုတချို့တဝက်တင်ပို့သလိုအရှိအလဲပိုင်းအီဂျစ်နဲ့တူရကီတို့ကိုလည်းပို့ပါတယ်လို့သူမကပြောသွားတာဖြစ်ပါတယ်ထောပတ်တီဈေးကွက်ကြီးရှိနေတဲ့တရုတ်ကိုမြန်မာပြည်ကထောပတ်တီတင်ပို့ခွင့်မရဖြစ်နေတာကြောင့်လဲတခြားပြည်ပနိုင်ငံတွေကိုဈေးကွက်ရှာကြရတာဖြစ်ပါတယ်။ကိုကျော်စွမင်းကအခုလိုပြောပါတယ်။
တရုတ်ကိုတရုတ်တို့ထိုင်းတို့ပို့ဆိုရင်ကျွန်တော်တို့မှာချီတူချီပေါ့ agreement လိုရပါပဲ။အဲ့ဒါတွေမရှိရင်ကျွန်တော်ပို့လို့မရပါဘူး။အဲ့ဒါရှိခဲ့ရင်တော့ကျွန်တော်တို့ပို့နိုင်တဲ့အနေအထားဖြစ်မှာပါ။တရုတ်ဈေးကွက်ကတော့ကျွန်တော်တို့အတွက်အကောင်းဆုံးအရမ်းတော့ကြီးပါတယ်ဒါမဲ့တရားဝင်တင်ပို့ခွင့်တော့လိုတာပဲမဟုတ်ရင်တော့ကျွန်တော်တို့ကနေဆက်ပြဿနာလို့ဆိုတော့မဖြစ်ရှင်းနိုင်ဘူးတောင်းလို့တဲ့အကျိုးမဖြစ်ဘူးလို့ကျွန်တော်ယူဆပါလိမ့်ကျွန်တော်စီကံနေပုံပါဗျအရှင်းရစီကံနေကြောင့်မှသူတို့တရုတ်နိုင်ငံလည်းထုတ်ထားတယ်သူအစိုးရချင်းagreement လုပ်မှပဲကျွန်တော်ပို့လို့ရပါမယ်နိုင်ငံအစိုးရပေါ့နော်
မြမထောပတ်တီစိုက်ပျိုးထုတ်လုပ်သူတွေအနေနဲ့ပြည်ပဈေးကွက်တင်ပို့နိုင်ရေးမှာတော့ဖြည့်ရှင်းဆောင်ရွက်ဖွယ်တချို့လည်းရှိနေပါတယ်လို့သူကပြောပါတယ်ရှင
်။ဟုတ်ကဲ့ကျွန်တော်တို့ကတော့ပထမတစ်ချက်ကတော့ logistic ဘိုင်းပေါ့နော်။အရင်ဝေးတဲ့ logistic ကုန်ကြမ်းကိုကျွန်တော်ထည့်ခဲ့ရမှာပေါ့။ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဟိုပါတယ်ဆိုအခုကမ္ဘာပေါက်ဈေးနဲ့ကျွန်တော်တို့ရှင်ရောင်းနိုင်မှာပေါ့နော်။ဒုတိယတစ်ချက်ကိုဥပ္ပယမယ်တတိယတစ်ချက်ကတော့ကျွန်တော်တို့မှာ export လုပ်ထားတဲ့အခွင့်အရေးမရှိတော့ဘောနော်ပုံစံမျိုးကိုကျွန်တော်ပို့တဲ့ချိန်မှာကျွန်တော်အခွင့်အရေးမရှိတဲ့ဆုံးရှုံးလားဆိုတော့စိုးရင်ကြေးလေးရရှိတယ်အဲ့ဒါလေးကိုကျွန်တော်တို့ပြင်ဆင်ပြီးရင်တော့ကျွန်တော်ပို့ဖို့ကျွန်တော်ကြိုးစားမယ်ဗ
ျနိုင်ငံသားကိုတင်ပို့မဲ့မြန်မာထောပတ်သီးဈေးကွက်အကြောင်းမတ်တန်ကြီးထိုက်ကဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။နားမကျတဲ့သူတွေဂီတတန်စင်ကိုခံစားနိုင်အောင်လို့ဤပညာနဲ့ဖန်တီးထားတဲ့ပစ္စည်းကိရိယာတွေရှိပါတယ်။ဂီတတန်စင်တစ်ခုချင်းစီရဲ့တုံ့ခါမှုကိုနားမကျတဲ့သူရဲ့အရေးပြားကနေတဆင့်ဂီတတန်စင်တွေဖြစ်နေပြောင်းလဲပေးတဲ့ကိရိယာတွေဖြစ်ပါတယ်။တုံ့ခါမှုဤပညာကိုသုံးပြီးတော့ခန္ဓာကိုယ်မှာဝစ်ဆင်ရတဲ့ကိရိယာတွေကြောင့်ဂီတဖျော်ဖြေပွဲတွေမှာနားမကျတဲ့သူတွေဂီတတန်စင်ကိုခံစားနေကြတဲ့အကြောင်းဒီသတင်းမဲ့ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမတ်စုမြတ်မုံကတင်ဆက်ပေးထားတာရှုစားနာစင်ပါရှင
်ဆွမ်းအားနာမကြသူတွေမတန်ဆွမ်းသူတွေအတွက်အနုပညာပွဲတော်တစ်ခုကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဇူလိုင်လကလုပ်ခဲ့ပါတယ်တရုတ်ဆောင်ပညာပိုင်းဆိုင်ရာအဖွဲ့အစည်းကြီးဖြစ်တဲ့Lincoln Center for the Performing Arts ကစီစဉ်တဲ့ပွဲတော်မှာနားမကျသူတွေအတွက် Disco ကပွဲ၊လက်ဟန်ပြသင်္ကေတနဲ့သချင်းလိုက်ဆိုပွဲ၊တန်စုံ TY ဖျော်ပြပွဲ၊ဂီတဖျော်ပြပွဲတွေပါဝင်ခဲ့ပါတယ်။တာမန်သူတွေအတွက်ညဘက်ထွက်လဲစရာနေရာတွေပေါများလာတဲ့ New York မြို့မှာမတန်ဆွမ်းသူတွေအတွက်ကတော့ညဘက်လဲစရာတွေကရှားလာတာပါ။
Nightlife for disabled people is extremely inaccessible.It's reflective of the general
ညဘက်ပေါ်လန်းသဘင်တွေကမတန်ဆွမ်းသူတွေအတွက်အတော်ကြီးကိုမရှိတာပါညယောက်မြို့မှာရောတခြားမှာပါတော်တော်ကိုမရှိသလောက်ရှားပါတယ်နိုင်ကလပ်တွေဆိုရင်တစ်ခါတလေသွားကိုသွားလို့မရတာပါမတန်ဆွမ်းသူတွေအတွက်တင်မဟုတ်ဖင်နဲ့အုံနောက်ဖွံ့ဖြိုးမှုပိုင်းမတူတဲ့သူတွေအတွက်လည်းမရှိပါဘူ
းဒါကြောင့်မန်ဟတ်တန်အရက်မှာရှိတဲ့ Lincoln Center ကြီးမှာစွန့်အားနားမကျသူတွေမတန်ဆွမ်းသူတွေအတွက်တည်ထက်ဖျော်ဖြေတဲ့အနုပညာပွဲတော်ကိုကျင်းပခဲ့တာဖြစ်ပါတယ်
Well, we really believe that the arts are central for our healing as a society and that they should
လူမှုအတိုင်းအဝိုင်းအတွက်အမှုပညာကအဓိကကူစားပေးတဲ့အရာလို့ကျမတို့ယုံကြည်ထားပါတယ်။နယူးယောက်မြို့မှာနေတဲ့သူတဦးတယောက်တိုင်းအမှုပညာကိုခံစားနိုင်တဲ့လို့ယုံကြည်ပါတယ်။မတန်ဆွမ်းလို့ဆိုပြီးသူတို့ကိုချမ်းမထားသင့်ပါဘူး။ဒါကြောင့်မြို့သူမြို့သားတိုင်းအတွက်တကားဖွင့်ထားတယ်ဆိုတာမျိုးဖြစ်အောင်ကျမတို့အတက်နိုင်ဆုံးစ조사ထားပါတယ်။
အနုပညာပွဲတော်ကိုလာကြတဲ့နားမကျတဲ့သူတွေအတွက်ဂီတဖျော်ဖြေပွဲတွေ၊တန်စုံ TY ဖျော်ဖြေပွဲတွေကဂီတသံတွေကိုခံစားနိုင်အောင်လို့တုံ့ခါမှုနည်းပညာနဲ့အထူးပြုလုပ်ထားတဲ့ wearable device တွေကိုစီစဉ်ထားပေးပါတယ်။အဲ့လိုကိုမှဝစ်ဆင်ရတဲ့ကိရိယာတွေမှာ waistcoat လို့ကိုမှတိုင်းဝဲလိုက်ရတဲ့ကိရိယာတစ်ခုနဲ့လက်ကဝတ်ခြေချင်းဝတ်တို့မှာဝတ်လိုက်ရတဲ့ကိရိယာတွေပါပါတယ်။အရေးပြားကတဆင့်တုံ့ခါမှုကိုသက်ဆိုင်တဲ့ဂီတတန်စင်တွေဖြစ်အောင်ဘာသာပြန်ပေးတဲ့Music Not Impossible ဆိုတဲ့ကိရိယာတွေကို Not Impossible Labs Company ကတီထွင်ထားတာပါ
နားကြားသူတွေဆိုရင်နားကတဆင့်တုံခါမှုကိုအတန်တွေအဖြစ်နဲ့ပြောင်းလဲပေးလိုက်တယ်လို့နားမကြားသူတွေရဲ့အရေပြားကနေတဆင့်တုံခါမှုကိုအတန်အဖြစ်ပြောင်းလဲခံစားနိုင်အောင်လုပ်ပေးထားတာဖြစ်ပါတယ
် So in essence what you get is the arrangement of the music in your body the composition so the vibro DJs will direct
အနည်းချုပ်ပြောရရင်အဆိုတီဂီတတန်တွေကိုခန္ဓာကိုယ်မှာပေါင်းဆက်ပေးလိုက်တာဖြစ်ပါတယ်။တယောတန်ကိုရင်ပတ်နေရမှာ၊တီဆိုတဲ့အတန်ကိုနေယူနေရမှာ၊ချယ်လိုတန်ကိုလက်ကောက်ဝတ်မှာစသဖြင့်ခန်းစားနိုင်အောင်တုံခါမှုဘိုင်းကိုတာဝန်ယူရတဲ့ DJ တွေကလုပ်ပေးပါတယ်။ဘယ်နေရာမှာဘယ်ဂီတတန်ကိုခန်းစားရတာကအကောင်းဆုံးဖြစ်မယ်ဆိုတာသူတို့ကသိတဲ့အတွက်သူတို့ကဆုံးဖြတ်ပြီးတော့တုံခါမှုတွေကိုလွှတ်ပေးတာဖြစ်ပါတယ်။
နာမကြားသူတွေလည်းတာမန်အကြအာယုံခံစားနိုင်သူတွေလိုဂီတကိုခံစားနိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ Not Impossible Labs Company ကနာမကြားတဲ့အဆိုတော်တွေနှီးပညာကျွမ်းကျင်သူတွေရဲ့အကူအညီနဲ့ဂီတကိုခံစားနိုင်မဲ့တုံခါမှုနှီးပညာကိုဖန်တီးခဲ့တာဖြစ်ပါတယ်။ Turiya တစ်ခုစီကဂီတသံတုံခါမှုတွေကိုကျိုးမဲ့ဆက်သွယ်နည်းနဲ့နာမကြားသူတွေရဲ့ခန္ဓာကိုယ်ပေါ်ဝစ်ဆင်ထားတဲ့ကြိယာတွေကိုပို့ပေးပြီးတော့ဂီတသံတွေကိုပေါင်းဆက်ခံစားနိုင်အောင်လို့လုပ်ပေးထားတာပါ။ကိုမဝစ်ဆင်ရတဲ့ကြိယာတွေကို Not Impossible Labs နဲ့ Fnet ကုမ္ပဏီတို့ပူးပေါင်းဖန်တီးထားတာဖြစ်ပါတယ
် Really it's not my first time wearing this music not impossible vest so for right now I feel the beat down at my ankles
Music not impossible ဝစ်ဆုံကိုဝတ်ဖူးတာအခုမှပထမဆုံးတော့မဟုတ်ပါဘူးအခုဆိုရင်ကျမရဲ့ခြေချင်းဝတ်ကဂီတစီးချက်တွေကိုခံစားနေရပါတယ်ဂီတစီးချက်ကြောင့်ဂီတတန်စင်ကိုစူးစီးပေါင်းဆက်ခံစားရတာပိုကောင်းပါတယ်စီချက်ကိုခန်းစားရတယ်။အနည်းအမြန်တံပိုးကိုခန်းစားရတယ်ဆိုရင်တချင်းစာသားတွေထည့်ပြီးဂီတတန်ကိုဘာသာပြန်ခန်းစားရတာပိုးပြီးတိတိကျကျရှိပါတယ်
။သူလက်ဟန်ပြသင်္ကေတနဲ့ပြောနေတာကိုဘာသာပြန်ကနေတဆင့်ဘာသာပြန်ပေးနေတာဖြစ်ပါတယ်။သူတို့ဝစ်ဆင်ထားတဲ့ကြိယာတွေရဲ့တုံခါမှုအပြင်းအပြော့ကိုဝစ်ဆင်သူစိတ်ကြိုက် adjust လုပ်နိုင်ပါတယ်။ဒီလိုလွယ်လွယ်လုပ်နိုင်ဖို့အတွက်လည်း LED မီးအလင်းရောင်တွေနဲ့ခွဲထားပေးပါတယ်
။ More precisely.And we
were aware of access that access we need to. See, Janet, guitar, go, general, Kansana, and Bulura. Dilo Wusco Mio, general, Wematara, Akulu Puella, be a Dwejo, Kansara, at the Gay Comare. Namajan Dura and Dilo Guitar, Kansara, a Dwejo, Mio Yanina, Mhodo, Dima Yanina, Comare.
Bowman, Naja, the Ray, guitar, that the Kujinzi go, surround sound at Pierwa, Kansana, and the Lumio. Namajar, the Ray, three a Kanago Gandhi to say.ပေါင်းဆက်ခန်းစားနိုင်အောင်လို့ဒီကြိယာတွေကိုဖန်တီးထားတာဖြစ်တယ်လို့ပြောပါရယ်။အရေးပြားကနေဂီတတန်အစုံရဲ့တုံခါမှုတွေကိုပေါင်းဆက်စုစည်းပြီးတော့ဂီတတန်စင်တွေဖြစ်အောင်ပြောင်းလဲပေးလိုက်တာမို့ Surround Body Experience လို့ Not Impossible Labs Company ကပေါ်ပြပြောဆိုပါရယ်ရှင်။ကျွန်မစုမြတ်မောမှာ
။နားမကြားတဲ့သူတွေဂီတတန်စင်ခန်းစားနိုင်မှုနီးပညာနဲ့ဖန်တီးထားတဲ့ပစ္စည်းကိရိယာတွေအကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမြတ်မွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တတ်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အီရန်နိုင်ငံမှာပြည်သူတွေအစိုးရဆန့်ကျင်မှုစာနာပြတာကိုထောက်ခံလို့ဆိုပြီးတော့နာမည်ကျော်ရုပ်ရှင်မင်းသမီးတဦးကိုအာဏာပိုင်တွေဖမ်းထားလိုက်ပါတယ်။ဟောလိဝုဒ်နာမည်ကြီးမင်းသမီးအန်ဂျလီနာဂျိုလီဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်ကနေနှုတ်ထွက်တော်မယ်ဆိုပြီးကြေညာလိုက်ပါတယ်။ဒီလိုအမှုပညာလောကကထင်ပေါ်ကျော်ကြားသူတွေရဲ့သတင်းကိုမအေးသန္တာကျော်ကတတ်တက်ရောက်သတင်းလွှာအစီအစဉ်မှာတင်ဆက်ပေးထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဤရနိုင်ငံမှာနာမည်ကျော်ရုပ်ရှင်မင်းသမီးတို့ကိုအာဏာပိုင်တွေဒီဇင်ဘာလ18ရက်နေ့စနေနေ့ကပဲဖမ်းသွားပါတယ်2016အကယ်ဒမီဆုပေးပွဲမှာအကောင်းဆုံးနိုင်ငံခြားရုပ်ရှင်ဆုရရှိသွားတဲ့The salesman ဆိုတဲ့ရုပ်ရှင်ကားကခေါင်းဆောင်မင်းသမီးတာရနီအာလီဒူစီကိုဖမ်းသွားတာပါ။အီရန်နိုင်ငံမှာခေါင်းဆောင်ပေါ်မှာတေချာမချုံလို့ဆိုပြီးတော့ဘာသာရေးရဲတပ်ဖွဲ့လက်ထဲမှာအမျိုးသမီးတူတေဆုံသွားရပြီးတဲ့နောက်တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်ပွားတဲ့ဆန့်ကျင်ဆန္ဒပြမှုတွေကိုထောက်ခံမှုပြသလို့ဆိုပြီးတော့သူ့ကိုဖမ်းသွားတာဖြစ်ပါရဲ့။သူကခေါင်းဆောင်ပေါ်မှာမချုံထားဘဲနဲ့ Woman Life Freedom အမျိုးသမီးဘဝလွတ်လပ်ခွင့်ဒီလိုမျိုးအီရန်နိုင်ငံလမ်းမပေါ်ထွက်ဆန္ဒပြကြသူတွေရဲ့အဓိကကြွေးကြော်သံဒီစကလုံးသုံးလုံးရေးထားတဲ့ signbook ကိုကင်ထားတဲ့သူ့ရဲ့ဓာတ်ပုံကို Instagram စာမျက်နှာမှာတင်ထားတာဖြစ်ပါတယ်။သူ့ပြင်တခြားနာမည်ကျော်အမှုပညာရှင်တွေလည်းလက်တလောဖြစ်နေတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့မှတ်ချက်ပြုပြောဆိုတာမျိုးအာဏာပိုင်တွေရဲ့အဆို၊လ မ်းပေါ်ကအဓိကယုံတွေကိုထောက်ခံရေးသားတာမျိုးတွေအတွက်ခေါ်မေးခံရတချို့ထိမ့်သိမ်းခံထားရတယ်လို့တရားရေးဌာနရဲ့ကြေညာချက်ကိုအီရန်အစိုးရပိုင်း IRNA သတင်းဌာနကဖော်ပြပါတယ်။2020ခုနှစ်တုန်းကလည်းမင်းသမီးအာလီဒူစီကအီရန်ကဘာသာရေးရဲတပ်ဖွဲ့ကို Twitter စာမျက်နှာမှာဝေဖန်ရေးသားလို့ဆိုင်းငံ့ပြစ်ဒဏ်9လချခံရပါတယ်။အီရန်မှာလွန်ခဲ့တဲ့3လအစိုးရဆန္ဒပြပွဲတွေစဖြစ်ခဲ့ကအစိုးရရဲ့ကြမ်းဖက်နှိမ်နှင်းမှုကိုဝေဖန်တဲ့အမှုပညာရှင်တွေသတင်းတောက်တွေရှေ့နေတွေဖမ်းဆီးနေတာအခုမင်းသမီးအာလီဒူစီကနောက်ဆုံးဖမ်းခံရတာဖြစ်ပြီးတော့အရင်ဖမ်းထားသူတချို့လည်းအမကန်နဲ့ပြန်လွတ်ထားတာရှိပါတယ်။ဟောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီဟာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်ဖြစ်ကနေနှုတ်ထွက်တော်မယ်။ဒုက္ခသည်တွေရဲ့အရေးကိုဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ကုလသမဂ္ဂကဒီဇင်ဘာလ16ရက်နေ့ကပဲကြေညာသွားပါတယ်။UNHCR နဲ့27နှစ်ကြာအလုပ်အတွက်လဲခီးပေါင်း60ကျော်ထွက်ခဲ့တဲ့အန်ဂျလီနာဂျိုလီဟာကုလသမဂ္ဂအနေနဲ့မဟုတ်ဘဲနဲ့သူ့ရဲ့အဆက်အသွယ်နဲ့သူဒုက္ခသည်တွေရဲ့အရေးအတွက်လှုပ်ဆောင်သွားမယ်လို့ပြောသွားတာပါဒုက္ခသည်တွေနဲ့တခြားအိုးအိမ်ဆွန့်ထွက်ပြေးရတဲ့သူတွေအတွက်သူတက်ဆွမ်းသမျှလာမယ့်နှစ်တွေမှာဆက်ပြီးတော့အလုပ်လုပ်သွားပါမယ်လို့သူထုတ်ထွက်ကြောင်းကြေညာချက်မှာပြောထားပါတယ်ကျမဒုက္ခသည်တွေမြေပြင်ကဒေသခံအဖွဲ့တွေနဲ့ဒါရိုက်အလုပ်လုပ်ပြီးတော့သူတို့လှုပ်ဆောင်နေတာတွေကိုဝိုင်းဝန်းအဖြေရှာသွားပါမယ်လို့ပြောသွားခဲ့တာပါအန်ဂျလီနာဂျိုလီဟာ2012ခုနှစ်ခရဲကဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့တွေအထူးကိုယ်စားလှယ်ဖြစ်နေလုပ်ခဲ့တာပါဒီနှစ်ထဲမှာလည်းသူကယီမန်နဲ့ယူကရိန်းနိုင်ငံတွေကိုတွားရောက်ပြီးတော့အိုးအိမ်ဖြစ်ထွက်ပြေးရတဲ့သူတွေနဲ့တွေ့ဆုံခဲ့ပါတယ်ကမ္ဘာမှာလက်ရှိအခြေအနေမှာအကြမ်းဖက်မှုတွေအာဏာပိုင်တွေရဲ့နှိမ်နှင်းမှုတွေပြည်ပခါတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူအရေးအတွက်အများဆုံးဖြစ်နေတယ်လို့ UNHCR ကခန့်မှန်းထားပါတယ်။အရေးအတွက်အားဖြင့်ဆိုရင်လောလောဆယ်လူပေါင်းတန်းတရာလောက်အိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find it ဒီတက်တောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလောညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မဲရီတနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တတ်တက်ရောက်သတင်းလောအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင်။
ဘယ်လာရုစ်တိုင်ငံကိုပူတင်မတော်မီတနင်္လာနေ့အယုံမတက်ပြီးပါဒရုန်းအမြောက်များနဲ့ရုရှားကယူကရိန်းမြို့တော်ကီဖ်ကိုတိုက်ခိုက်ခဲ့ပါတယ်ရုရှားကသူ့ဘာသာပေါက်ကွဲသွားတဲ့ဒရုန်း20 30နဲ့တိုက်ခိုက်ခဲ့ပြီးယူကရိန်းတပ်တွေက18ဆင်းကိုပြစ်ချခဲ့တယ်လို့ကီဖ်မြို့တာဝန်ရှိသူတွေက Instagram လူမှုစာမျက်နှာမှာပြောထားပါတယ်ရုရှားတပ်ပရပူတင်ဟာတနင်္လာနေ့မှာဘယ်လာရုစ်တိုင်ငံကိုတွားရောက်ပြီးတပ်ပရအလက်ဇန်ဒါလူကာရှက်ကိုနဲ့ဆွေးနွေးဖို့ရှိပါတယ်ယူကရိန်းသမ္မတဇယ်လန်စကီကတော့လေကြောင်းရာကာကွယ်ရေးကယူကရိန်းရဲ့တသမတ်ထဲထားရှိတဲ့ဦးစားပေးစီစဉ်ဖြစ်တယ်လို့တနင်္ဂနွေနေ့လုံးကသူ့ရဲ့ညစဉ်ဗီဒီယိုမိန်ကွန်းမှာပြောခဲ့ပါသေးတယ်။ဆက်စုနှစ်ပေါင်းများစွာတရှိလာခဲ့တဲ့သဘာဝပတ်ဝန်းကျင်နဲ့ကမ္ဘာရှားပါတရိတ်ဆန်တွေနဲ့ဂေယစနစ်ထိခိုက်ပျက်စီးခဲ့တာတွေပြန်ကောင်းစေမဲ့သမိုင်းဝင်ဆုံးဖြတ်ချက်ကိုကုလသမဂ္ဂတက်ရှိမျိုးစိတ်များဆိုင်ရာညီလာခံတက်နေကြတဲ့နိုင်ငံတကာကိုယ်စားလှယ်တွေကအတည်ပြုလိုက်ကြပါတယ်။ဒီသဘောတူညီချက်ကိုအတည်ပြုလိုက်ပြီးဖြစ်ကြောင်းကနေဒါနိုင်ငံမွန်ထရီယယ်မြို့မှာကျင်းပနေတဲ့COP15 ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာညီလာခံတရုတ်သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဟွမ်ရန်ကျူကမနေ့ညနောက်ပိုင်းမှာကြေညာလိုက်ချိန်မှာတော့ညီလာခံတက်လာတဲ့ကိုယ်စားလှယ်တွေကလက်ခုပ်တီးပြီးကြိုဆိုခဲ့ကြပါတယ်သူစမ်းသပ်ပြစ်လွတ်ခဲ့တာပထမဆုံးထောက်လှမ်းရေးဂျူဒူအတွက်နောက်ဆုံးအဆင့်ရေးပါတဲ့စမ်းသပ်ချက်တရက်ကိုစမ်းသပ်ပြစ်လွတ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်ဂျိုဒူရဲ့ဓာတ်ပုံနဲ့အချက်လက်ပေးပို့မှုမြေပြင်ကထိန်းချုပ်နိုင်မှုတွေကိုအကဲဖြတ်ဖို့အတွက်စမ်းသပ်ဂျိုဒူကိုတနင်္ဂနွေနေ့ကဒုံးမြန်နဲ့ပြစ်လွတ်ခဲ့တာဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင် KCNA ကတနင်္လာနေ့မှာပြောလိုက်တာပ
ါဒီဇင်ဘာလ19ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ John Walker တို့ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.